Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ3ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 32 40 49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုမနက်ခင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းတနင်္ဂနွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။American အထက်လွှတ်တော်က Republican Party ကနေတင်သွင်းတဲ့အခွန်ဥပဒေကြမ်းကိုစနေနေ့မနေ့မှအတည်ပြုပေးလိုက်တာအတွက်သမ္မတ Trump ကချီးကျူးလိုက်ပါတယ်။ Paul Hammond ကြီး Francis ဟာ Bangladesh မှာခရီးယံဖုံးတော်ကြီးနဲ့သီလရှင်တွေကိုတွေ့ဆုံရမှာဗဇက်စီးမဆောင်မဲ့ပြောကြားခြင်းဟာဘာသာပေါင်းစုံကိုဘလို့ထိကြိုက်စေနိုင်လဲဆိုတာကိုမိန့်ကြားခဲ့တာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင်
ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်တွင်းဒီမိုကရေစီနဲ့နိုင်ငံရေးအပြောင်းအလဲဖြစ်ထွန်းလာနေချိန်တိုင်းပြည်တွင်းကအိုးအိမ်ဆွန့်ခွာခဲ့ရသူတွေ၊အိမ်နီးချင်းနိုင်ငံကဒုက္ခသည်စခန်းတွေမှာရင်ဆိုင်နေရတဲ့အကူအညီရောပါလာနေတဲ့အခြေအနေနဲ့အတူထိုင်းနယ်စပ်မြို့မှာမြန်မာနိုင်ငံသားပဇွန်ရောင်းသူတွေကိုဝင်ရောက်စစ်ဆေးခံခဲ့ရတဲ့အကြောင်းကတော့
ထိုင်းတရင်းမှာထွက်သွားလာတယ်ဘာလို့ဆိုတော့အဲပဇွန်ဝင်သွားတာပလိတ်ဝင်သွားတယ်လေပဇွန်အကောင့်20ကျော်လောက်မှာပါသွားတယ်ဆိုခဲရီပါတယ်ဆိုတော့
ထိုင်းနယ်စပ်ဒေသမှာနေထိုင်သူတူဦးရဲ့ပြောပြချက်နဲ့အတူနှာစင်နိုင်ပါတယ်အရင်နောက်ဦးအောင်ခေရဲ့မြန်မာရေးသုံးသက်ချက်ဒေါ်လာလတန်းရဲ့အင်္ဂလိပ်သင်ခန်းစာနဲ့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးခန်းထုတ်လွှင့်ချက်တွေနှာစင်ကြရမှာပါအခုရင်းဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်
American ထက်လွှတ်တော်ကစနေနေ့မနက်ပိုင်းမှာ Republican Party ကနေတင်သွင်းတဲ့အခွန်ဥပဒေကြမ်းကိုအတည်ပြုပေးလိုက်တဲ့အတွက်သမ္မတ Donald Trump ကချီးကျူးဂုဏ်ပြုလိုက်ပြီးဒါဟာ American သမိုင်းမှာအကြီးမားဆုံးအခွန်လျှော့ချဖြတ်တောက်မှုတစ်ခုဖြစ်ကြောင်းသမ္မတအင်ပြုအပြင်ဘက်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ် American Dollar 1.5 Trillion တန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ50တမဲကန့်ကွက်မဲ49မဲနဲ့စနေနေ့အစောပိုင်းကအထက်လွှတ်တော်ကအတည်ပြုပေးခဲ့တာပါဒီဥပဒေကြမ်းကို Democratic Party ဝင်တွေကမထောက်ခံကြပါဘူးအထက်လွှတ်တော်ရဲ့ဒီဥပဒေချမ်းနဲ့အောက်လွှတ်တော်ကအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေချမ်းနှစ်ခုအနေနဲ့အခုခါဆေးဆက်ညှိနှိုင်းမှုတွေလုပ်ရမှာဖြစ်ပါတယ်။အဲဒီနောက်လွှတ်တော်နှစ်ကညှိနှိုင်းထားတဲ့ဥပဒေချမ်းကိုလွှတ်တော်နှစ်စလုံးအနေနဲ့အတည်ပြုပေးရမှာဖြစ်ပြီးဒီနောက်မှာသမ္မတကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။အခုအစောပြုထားတဲ့အခွန်ဥပဒေချမ်းကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုကောက်ခံတဲ့အခွန်တွေကိုအများအားလျှော့ချပြတ်မှာဖြစ်တယ်လို့ဝင်ငွေလာစာတွေပေါ်မှာကောက်နေတဲ့အခွန်တွေကိုလည်းယာယီလျှော့ချသွားမှာဖြစ်ပါတယ်။ဒီလိုလှုပ်ခြင်းအပြင် American ပြည်ထောင်စုမှာလက်ရှိရှိနေတဲ့ American Dollar 20 Trillion အကျွေးမီတွေလည်းထပ်ပြီးတိုးလာမှာဖြစ်ပါတယ်။ Republican တွေကတော့ဘဏ္ဍာရေးအခြေအနေကောင်းမွန်ဖို့စီးပွားရေးအားကောင်းဖို့လိုတဲ့အတွက်ကြောင့်အခုလိုအခွန်တွေ short ချလိုက်တဲ့အတွက်စီးပွားရေးကြီးထွားလာစေမယ်လို့ပြောပါတယ
်။ Donald Trump အစိုးရဖွဲ့ဖို့အတွင်ကူးပြောင်းတဲ့ကာလအတွင်း Trump ရဲ့အမျိုးသားလူညုံရေးအကြံပေးအရာရှိလုပ်ခဲ့တဲ့ Michael Flynn ရဲ့လုပ်ရက်တွေဟာတရားဥပဒေပေါင်းတွေကလုပ်ခဲ့တာဖြစ်တယ်လို့ Donald Trump ကစနေနေ့မှာပြောကြားလိုက်ပါတယ်။ဘူဂျိုဂျီဟောင်းဖလင်ကိုသူအလုပ်ထုတ်ခဲ့တာဟာဒူးသမရနဲ့ပြည်ထောင်စုစွန့်စမ်းစစ်ဆေးရေးဘျူရို FBI တို့ကိုလိမ်လည်ပြောဆိုခဲ့တာကြောင့်ဖြစ်ကြောင်းအဲ့ဒီလိုလိမ်ညာခဲ့တာအတွက်သူဝန်ခံလိုက်ပြီဖြစ်ကြောင်းအစိုးရအကူအပြောင်းကာလအတွင်းဥပဒေနဲ့အညီသူလုဆောင်ခဲ့တာကြောင့်ဝန်내ရကြောင်းသမရထရမ့်ကနယူးယောက်မြို့ Republican Party ရန်ပုံငွေရှာပွဲကနေ Twitter ကတဆင့်ပြောကြားလိုက်ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာအမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးနဲ့နှစ်ဦးချင်းတွေ့ဆုံဆွေးနွေးမှုလုပ်ခဲ့တာနဲ့ပတ်သက်ပြီး FBI ကိုလိညာထွက်ဆိုခဲ့တယ်လို့အငြင်းစားဗိုလ်ချုပ်ကြီး Flynn က Washington DC တရားရုံးမှာတောက်ကြနေကဝန်ခံသွားပါတယ်။2016ခုနှစ်တည်းကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအဲ့ဒီတုန်းကသမ္မတလောင်းဒိုနယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရတို့ကြားပူးပေါင်းကြံစည်မှုတွေလုပ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအတွက်စုံစမ်းစစ်ဆေးနေတာပါ။အခုပြစ်မှုအရထောင်ဒဏ်အများဆုံး5နှစ်အထိကြားခံနိုင်ရပေမဲ့အမေရိကန်ရဲ့ပြစ်ဒဏ်ပေးစီမင်းအရထောင်ဒဏ်လုံးဝကြားခံစရာမလိုရာကနေထောင်ဒဏ်6လအထိအပြစ်ဒဏ်ခံနိုင်ရပွဲရှိပါတယ်။ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ရင်ပြစ်ဒဏ်ကိုလျှော့ပုံမယ်လို့အစိုးရအရာရှိတွေကပြောပါတယ်
။ West Africa မှာတနင်္လာနေ့ချင်းပါမယ်အစွမ်းရောက်တိုက်ဖြတ်ရေးညီလာခံမတိုင်ခင်မှာအမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကကိုင်ရိုမြို့မှာအီဂျစ်သမ္မတ Abdel Fattah el-Sisi နဲ့ တွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲအတွင်းမကြာသေးခင်ကအီဂျစ်နိုင်ငံကဘလီဝုဒ်ကျောင်းတစ်ခုကိုအကြမ်းဖက်သမားတွေတိုက်ခိုက်မှုခံခဲ့ရတာနဲ့ပတ်သက်ပြီးဝမ်းနဲ့ခြေခွဲကြောင်းပြောကြားခဲ့ပြီးအီဂျစ်နိုင်ငံကိုအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ဆိုင်ရာမဟာဗျူဟာမိတ်ဖက်ဖြစ်သတ်မှတ်ကြောင်းပြောပါတယ်ဝန်ကြီးမှတ်တစ်စာအရှိလေပိုင်းဒေသတည်ငြိမ်ရေးမှအီဂျစ်ပြည်အရေးပါမှုအပြင်လက်ရှိအီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒတိုက်ဖျက်မှုတွေနဲ့နယ်စပ်ဒေသကာကွယ်ဆိုင်ရာစူးစမ်းနေမှုတွေကိုထောက်ပြပြောဆိုခဲ့တာပါတွေ့ဆုံပွဲမှာခေါင်းဆောင်မှုကအရှိလေပိုင်းဒေသလုံခြုံရေးဆိုင်ရာပြဿနာတွေကစပြီးအကြမ်းဖက်ဝါဒနဲ့ဒေသရင်းဆိုင်ကမှုဆိုင်ရာပူးပေါင်းဆောင်ရွက်ဖို့အဆုံးနှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါတွေ့ဆုံဆွေးနွေးမှုမဟုတ်ခင်ကိုင်ရိုကိုတော့ဝန်ကြီးမက်တစ်ကလေးမောမှာသတင်းတောက်တွေကိုပြောကြရမှာအမေရိကန်နဲ့အီဂျစ်တို့ကြားအကြမ်းဖက်မှုတိုက်ဖျက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတယ်လို့ဆိုပါတယ်ဒီနေ့အစောပိုင်းကအီဂျစ်ကိုစီးဆိုင်အကူအညီတွေပေးဖို့အတွက်ရန်ဆိုင်မှုတချို့ရှိပေမဲ့အမေရိကန်နဲ့ကအီဂျစ်နဲ့ဆက်ဆံရေးခိုင်ခိုင်မာမာဆက်ရှိနေမှာဖြစ်ကြောင်းပြောပါတယ်
ဆော်ဒီဥဆောင်တဲ့ညွန်မောင်းတက်ဖွင့်တဲ့စကားပြောဖို့အစဉ်သင်းရှိတယ်လို့တဘုံနေရဲ့ခေါင်းဆောင်ယမန်သမရဟောင်းအလီအဗ်ဒူလာဆလာကပြောဆိုလိုက်ပါတယ်သူ့ကိုထောက်ခံနေတဲ့တဘုံတက်ဖွဲ့တွေကတော့ယမန်မျိုးတော်ဆာနာမှာညွန်မောင်းတက်ဖွဲ့တွေနဲ့တိုက်ပွဲဆက်ဖြစ်နေတယ်လို့မစ္စတာဆလာကပြောပါတယ်တိုင်းပြည်တွင်းဆော်ဒီကပိတ်ဆို့ထားတာတွေကိုပြန်လည်ရှုပ်သိမ်းပေးမယ်ဆိုရင်သူ့အနေနဲ့စကားပြောဖို့အသင့်ပါပဲလို့သူကရုပ်မြင့်တန်ကြာကတစဉ်ပြောတာပါဒီရောတွင်တိုက်ပွဲတွေဆက်ဖြစ်နေပြီးတည်ကြည်ဒဏ်ရာသူအရေးအတွက်မသိရသေးပါဘူး။ယမန်နိုင်ငံဟာကမ္ဘာပေါ်မှာအဆိုးဆုံးကာလကိုရောက်နေပြီးကလေးငယ်တွေနေထိုင်ဖို့မသင့်တဲ့နေရာတစ်ခုဖြစ်လာနေပြီလို့ပြီးခဲ့တဲ့သတင်းပတ်တဲ့ UNICEF ကပြောပါတယ်။လူသားချင်းစာနာတဲ့အထောက်အကူတွေပေးနိုင်ခွင့်ကိုခွင့်ပြုဖို့အတွက်တိုက်ပွဲတွေဖန်တီးနေတဲ့အဖွဲ့တွေအားလုံးကို UNICEF ကတောင်းဆိုထားပါတယ်။
UAE ဗရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပူရန်ဟမန်ကြီး Francis ဟာသူ့ရဲ့မြန်မာနဲ့ Bangladesh နှစ်နိုင်ငံခီးစဉ်ဆုံးသက်ပြီး Vatican ကိုမပြောင်းရင်စနေနေ့မှာ Bangladesh ကခရစ်ယာန်ဖုန်းတော်ကြီးတွေမေတီလာရှင်နဲ့တွေ့ဆုံရမှာ Terrorism of Gossip လို့ခေါ်တဲ့ဗဇက်စီးမဆောင်မဲ့ပြောကြားခြင်းဟာဘာသာပေါင်းစုံကိုဘလို့ထိခိုက်စေနိုင်လဲဆိုတာကိုမိန့်ကြားခဲ့ပါတယ်။ပူရန်ဟမန်ကြီးဟာဒက်ကာမြို့ရက Holy Rosary ဖခင်ကျောင်းမှာဆူဝေးလာသူတွေကိုလှိုက်လိုက်လှိုက်လှဲပြောကြားခဲ့တာပါ။မူလကပြောဖို့ပြင်ဆင်ထားတဲ့မင်းကုန်းကိုမချွေတော့ပဲဘာသာရေးနယ်ပယ်မှာလှုပ်ရှားနေသူတွေရဲ့ဘဝအတက်အကျနဲ့ပတ်သက်ပြီး15မိနစ်တာတောက်လျှောက်ပြောကြားသွားတာပါ။ရေရှင်မှုအပြည့်နဲ့ပြောတဲ့မင်းကုန်းထဲမှာဖခင်သားတော်တမီးတော်တွေဟာသာသနာရေးလှုပ်ဆောင်မှုတွေမှာကျင်နာမှုရှိဖို့နဲ့ဗဇက်စီးမဆောင်မဲ့ပြောကြားမှုတွေမလုပ်ဖို့တတိပေးခဲ့တာဖြစ်ပါတယ်။သူကိုယ်တိုင်ကြုံတွေ့ဖြတ်သန်းလာတဲ့အတွေ့အကြုံကနေပြောတဲ့ပူရန်ဟမင်းကြီးရဲ့ပြောကြားချက်တွေထဲမှာဖခင်သားတော်တမီးတော်တွေဟာစကားတစ်ခုမပြောခင်မှာကိုပြောမယ့်စကားဘယ်ထိရောက်နိုင်လဲဆိုတာစဉ်းစားပြီးထိန်းသိမ်းသိမ်းသိမ်းပြောကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ရညာမွတ်စလင်ဒုက္ခသည်တွေကိုသူတို့ခံစားနေရမှုအားလုံးအတွက်ခွင့်လွှတ်ပေးကြဖို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ပုံဟန်မင်းကြီးကပန်ကြားလိုက်တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်မှာမကြသေးမီကတာလီဘန်တွေကိုရှင်းလင်းတဲ့စစ်စင်ရေးတစ်ခုအတွင်းတာလီဘန်တွေအ धिक ဝင်ငွေရရှိတဲ့ငွေစည်းဝါးတွေကိုတိုက်ဖျက်နိုင်ခဲ့ပြီးအမေရိကန်ဒေါ်လာတန်90ဘူတန်ဖိုးရှိမယ်လို့အာဖဂန်မှာရှိတဲ့အမေရိကန်ထစ်တန်းဗိုလ်ချုပ်ကြီးတူကစနေနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာထွက်နေတဲ့ဘိမ်းဘူတွေရဲ့85ရာခိုင်နှုန်းဟာအာဖဂန်နစ္စတန်နိုင်ငံကထုတ်လွှတ်တာဖြစ်ပါတယ်။တာလီဘန်တွေရဲ့ဝင်ငွေ60ရာခိုင်နှုန်းဟာအဲ့ဒီဘိမ်းဘူထုတ်လွှတ်မှုကနေရနေတယ်လို့အမေရိကန်စစ်တပ်ကခန့်မှန်းထားပါတယ်။ဟမ်မန်ပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်တဲ့ဒေါ်လာတန်90တန်ဖိုးရှိတဲ့ငွေစည်းဝါးတွေကိုဖျက်ဆီးခဲ့တာကြောင့်တာလီဘန်တွေနဲ့ဆက်ဆက်နေတဲ့စီးပွားရေးသမားတွေသတိထားမိလာမှာဖြစ်ကြောင်းရှေ့ဆက်ပြီးလည်းဖျက်ဆီးသွားမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးဂျွန်နီလ်ကိုဆန်ကပြောပါတယ်။မွေးစည်းဝါးတိုက်ဖျက်ရေးလေကြောင်းတပ်နဲ့မြေပြင်ပူးပေါင်းရေးတပ်တွေဟာနိုဝင်ဘာလ19ရက်ကစပြီးဘိန်းချက်စက်ရုံတချို့နဲ့တပ်ခွဲကမ်းတွေကိုဖျက်ဆီးခဲ့ပါတယ်။ပါကစ္စတန်နေဆန်နားမှာရှိတဲ့ဟဲမန်ပြည်နယ်ဟာအာဖဂန်ရဲ့အကြီးဆုံးပြည်နယ်ဖြစ်ပြီးဘိန်းဆိုင်ခင်အများစုရှိတဲ့ဒေသဖြစ်ပါတယ
်။စီးရေးတိုက်ပွဲပြီးကြတဲ့ကမကြားရတော့တဲ့ကျိုးတင်သတိပေးတဲ့ချက်ပေးဥပဒေတွေကိုပရမဆုံးချင်ဖြစ်နေဟဝိုင်မှာကြားလာရပြီဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားကနျူကလ িয়ার တိုက်ခတ်မှုတွေလုပ်နိုင်ခြေရှိတဲ့အတွက်ဒေသခံတွေကျိုးတင်ပြင်ဆင်နိုင်အောင်သတိပေးဖို့ဟဝိုင်ပြည်နယ်အာဏာပိုင်တွေကဒီဇင်ဘာ10ရက်နေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသူ့ရဲ့ဒုံးကျည်တွေဟာဟဝိုင်ဂူအမ်နဲ့အမေရိကန်ပြည်ထောင်စုတည်ရှိရာအမေရိကတိုင်မြောက်ပိုင်းထိရောက်နိုင်ပြီလို့ကြေညာခဲ့တဲ့နောက်ပိုင်းမှာအခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ Hawaii ဒေသကနေကြားနေကြဆူနာမီရေလိုင်းသတိပေးချက်ပုံမှန်ထုတ်လွှင့်တဲ့အစမ်းစမ်းသပ်ချက်ပေးတဲ့အပြီးနျူကလ িয়ার သတိပေးချက်1မိနစ်တာဥပဒေထွက်လာတာပါ။သဘာဝဘေးအန္တရာယ်အတွက်သတိပေးချက်ဟာအတန်တကြီးလည်းဖြစ်ပေမဲ့နျူကလ িয়ার အတွက်သတိပေးချက်ကတော့အတန်အတိုးအရှင်းနဲ့လွှင့်ပေးတာဖြစ်ပါတယ်။ဒေတာကန်တွေအတွက်သတိပေးတဲ့နီလန်း၃ခုတည်းကဒီအိုအော်တန်နဲ့တခုပါပြီးရုပ်တံထုတ်လွှင့်မှုတွေရေဒီယိုထုတ်လွှင့်မှုတွေကိုခက်တာရပ်ဆိုင်းပြီးထုတ်လွှင့်ပေးမှာဖြစ်ကြောင်းဟောဝိုင်ပြည်နယ်ဆေးဗိုလ်ချုပ်ကြီးဂျိုးလိုကန်ကပြောပါတယ်။မြောက်ကိုရီးယားက Hoseon 15လို့သူတို့ခေါ်တဲ့ကမ္ဘာတိုက်ကြီးတွေကိုကျော်ဖြတ်ပစ်ခတ်နိုင်တဲ့နျူကလ িয়ার သုံးပြတင်းတန်ဒုံးကြီးစမ်းသပ်ပစ်လုပ်ခဲ့တဲ့သတင်းပတ်တယ်မှာပဲအခုလိုအချက်ပေးအိုအော်တန်ကိုစမ်းသပ်ခဲ့တာဖြစ်ပါတယ်
။ကမ္ဘာအကြီးဆုံးလစ်သီယမ်ဘက်ထရီကြီးတခုဟာတောင်ဩစတြေးလျပြည်နယ်အတွက်လျှက်စစ်တပ်အားစတင်ဖြန့်ဖြူးနေပြီဖြစ်ပါတယ်။ဒီစမန်ကိန်းဟာပြည်နယ်အစိုးရ Tesla American Company နဲ့ Neon MP ပြင်သစ်ကုမ္ပဏီတို့ပူးပေါင်းပြီးလုပ်ဆောင်တဲ့စီမံကိန်းလည်းဖြစ်ပါတယ်။လျှက်စစ်တပ်အားအများဆုံးလိုအပ်နေတဲ့အချိန်မှာဒီစီမံကိန်းကြောင့်အလျင်မြန်တဲ့ဈေးနှုန်းသက်သာစွာဖြန့်ဖြူးပေးနိုင်မှာဖြစ်တဲ့အတွက်ဓာတ်အားပြတ်တောက်မှုကိုကာကွယ်နိုင်မယ်လို့အစိုးရကပြောပါတယ်
ဒီဇင်ဘာလ3ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုဇက်တိုက်နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားဒုက္ခသည်တွေရင်ဆိုင်နေရတဲ့အကူအညီရောပါလာနေတဲ့အခြေအနေကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာအပြောင်းလဲတွေနဲ့ဖြစ်ထွန်းတိုးတက်လာနေချိန်မှာပဲဆယ်စုနှစ်တွေနဲ့ချီထိုင်းမြန်မာနယ်စပ်ဒေသမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်တွေကတော့နိုင်ငံတကာအလှရှင်တွေရဲ့အကူအညီတွေဖြတ်တောက်ခံနေရတာနဲ့အတူအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။နယ်စပ်ကဒုက္ခသည်စခန်းတွေမှာဆက်လက်ရပ်တည်ဖို့ခက်ခဲလာနေသလိုဒုက္ခသည်အဖြစ်နှစ်ပေါင်းများစွာနေခဲ့ကြရတဲ့သူတွေအတွက်လည်းနေရရင်ပြန်လည်အခြေချနေထိုင်ဖို့အခက်အခဲတွေလည်းကြုံနေကြရတာပါ။ထိုင်းမြန်မာနယ်စပ်ဒေသကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Steve Sanford ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးထားပါရရှင
်။ကရင်တိုင်းရင်းသားအများစုပါဝင်တဲ့ဒုက္ခသည်တွေအတွက်တော့ထိုင်းမြန်မာနယ်စပ်ကမဲလဒုက္ခသည်စခန်းဟာစားရေးတောက်ရေးပညာရေးအတွက်အားထားစရာနေရာတစ်ခုပါ။ဒါပေမဲ့လည်းဒုက္ခသည်တွေနှစ်ပေါင်း30လောက်ခုလုံနေထိုင်ခဲ့ကြတဲ့စခန်းတွေကိုအကူအညီပေးနေတဲ့နိုင်ငံတကာလူရှင်တွေပြည်တွင်းကိုတရက်ထောက်ပံ့လာနေကြပြီးနယ်စပ်စခန်းတွေမှာအထောက်ပံ့တွေဖြတ်တောက်လာရကစားနပ်ရိက္ခာနဲ့အရေးသွေးရှိတဲ့ကျောင်းဆရာတွေနေပါလာနေတယ်လို့မဲလဒုက္ခသည်စခန်းကတာဝန်ရှိသူတူဖြစ်တဲ့စောဟင်တွေကပြောပါတယ်
မြန်မာစာတင်ရည်ပါလေဟာအရသိဖာ
တခြားဒုက္ခသည်စခန်းတွေကကျောင်းသားတွေမဲလစခန်းမှာကျောင်းမှာလာပြီးအစ်မပညာသင်ကြပါတယ်အထောက်ပံ့တွေဖြတ်တောက်လိုက်တဲ့အတွက်ကျွန်တော်တို့ကျောင်းကိုလည်းထိရိုက်ပါတယ်စမ်းတဲ့ကျောင်းသုံးပစ္စည်းတွေလည်းအရေးတကြီးလိုနေပါတယ်ဆရာတွေနဲ့ကျောင်းသားတွေပေါင်းပြီးဖြေရှာနိုင်ဖို့ကြိုးစားနေရပါတယ
်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ခဲ့တဲ့2010ပြည့်နှစ်ရွေးကောက်ပွဲတွေကျင်းပခဲ့ခြင်းငါးဆလို့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်9000လောက်အတွက်ရိက္ခာထောက်ပံ့တွေလည်းညှော်နေလာခဲ့တာပါနေရရင်ပြန်တဲ့အခါမှာလဲအလောက်ကိုင်းနဲ့နေရီးထိုင်ရီးအာမခံချက်ရှိပါမလားဆိုတော့ဒုက္ခသည်စခန်းမှာစနစ်လောက်နေထိုင်နေတဲ့နော်ဘလစ်စီတို့လိုဒုက္ခသည်တွေကစိုးရိမ်နေပါတယ
်နေရပြန်ဖို့ရင်းမှာတာဝန်ရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဒုက္ခသည်တွေကိုထောက်ပံ့ကူညီနိုင်ဖို့နဲ့နိုင်ငံသားအခွင့်အရေးတန်းတူရအောင်လုပ်ပေးဖို့လိုပါတယ်ပြောတဲ့အတိုင်းဂရုတည်ဖို့လည်းလိုပါတယ်
နေရပြည့်အစီအစဉ်တွေအကောင့်ထဲပေါ်နေရတဲ့အမြအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မှုကြိုးပမ်းနေရတဲ့အကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ The Border Consortium အဖွဲ့ကဒန်ကင်မက်ကာသာကပြောပါတယ
် In the short term it's more about looking
for ဒီလိုကာလမှာတော့လူရှင်တွေဘက်ကပြုလွယ်ပြင်လွယ်လုပ်နိုင်မဲ့နည်းလမ်းမျိုးကိုရှာပါတယ်ရမုံငွေတွေကိုဘယ်လိုသုံးမယ်ဆိုတာမျိုးဒုက္ခသည်တွေပြန်နိုင်ဖို့နဲ့ပြည်ပကတွေကြမှာပြန်လဲထူထောင်ရမယ်လူမှုအတိုင်းဝိုင်းမှာအသားကျအောင်မြန်မာစိုးရနဲ့သာမကပဲတိုင်းသားနဲ့ကိုင်းအုပ်စုတွေနဲ့ပါလက်တွဲလှုပ်ကိုင်းလိုတဲ့နီလန်းမျိုးတွေရှားပါတယ
်မြန်မာနိုင်ငံတွင်းကစိုးရထိန်းချုပ်ရနေမြေမှာနိုင်ငံကဖွံ့ဖြိုးရေးစီစဉ်တွေအကောင့်ထဲပေါ်နေတဲ့ဒီချိန်ထဲမှာပဲနေဆက်ကတိုင်းသားဒေသတွေမှာစီးပွားရေးလုပ်ငန်းတွေကိုအရင်စလိုလှုပ်ရင်းဒေသခံတွေပြစ်ပယ်ခံရတဲ့အဖြစ်မျိုးကျောင်းရမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးကြောပြခဲ့တာပါရှင်မြန်မာနဲ့နယ်စပ်ချင်းထိနေတဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာတွားပြီးပစွန်ရောင်းကြတဲ့မြန်မာဈေးသည်တွေဟာထိုင်းစစ်တပ်ကတန်တဲပစ္စည်းပါမပါရှာဖွေတဲ့မိုင်းရှာကြိယာတွေနဲ့စစ်ဆေးမှုကိုခံနေကြရပါတယ်ဒါဟာအလေးချိန်တိုးအောင်ပစွန်ထုတ်တွေရဲ့ကိုယ်ထည်ထဲမှာကဲတန်စားတဲ့အရာဝတ္ထုတွေထည့်ထားတဲ့အကြောင်းလူမှုကွန်ရက်မှာနိုင်ငံသားတူဦးကဓာတ်ပုံနဲ့တကွာတင်ခဲ့တာကြောင့်ဖြစ်တယ်လို့ပြောကြပါတယ်။ဒါပြင်ဈေးဝယ်သူတွေရဲ့ယုံကြည်စိတ်ချရမှုအတွက်တန်တဲပစ္စည်းရှာတဲ့ကြိယာတွေဝယ်ဆောင်ထားကြရမှာဖြစ်တဲ့အကြောင်းလဲထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့နဲ့မြောက်ရီမြို့ချမ်းမှာ ရေလေကျွန်းတစ်ခုရှိတာပါအဲ့ဒီရေလေကျွန်းကိုအမိပြုပြီးနေဆက်ဈေးမှာမြမပြည်ဘက်ကနေဈေးလာရောင်းကြသူတွေလည်းရှိကြပါတယ်ဒီထဲကဈေးလာရောင်းတဲ့ဈေးတယ်တွေရဲ့ပဇွန်နေထဲမှာခဲနဲ့တန်တဲ့ပစ္စည်းတွေရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းစစ်တပ်ဘက်ကဈေးတယ်တွေကိုစစ်ဆေးမှုလုပ်ခဲ့တာဖြစ်ကြောင်းရေလေကျွန်းမှာနေထိုင်သူတို့ကပြောပြပါတယ
်ထိုင်းတဲ့မှာထွက်သွားလာပါဆိုအဲ့ပဇွန်ဝေဝါတာပလိတ်ဝေဝါတယ်လေပလိတ်ကတော့ပြန်တိုင်လိုက်တော့ပဇွန်အကောင့်20ကျော်လောက်မှပါသွားတယ်ဆိုခဲရီပါတယ်ပြောတာအဲ့တိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူကအမှဟိုတနေ့မှလာပြီးတော့ပဇွန်တဲ့တပ်ပေါ်လာရည်လာပြီးစစ်ဆေးတယ်အဲ့လိုပုံစံမျိုးလုပ်တာပ
ါအခုလိုမျိုးထိုင်းနိုင်ငံသားတွေဘက်ကတိုင်ကြားမှုတွေရှိတယ်လို့ထိုင်းနယ်စပ်ကိုလာပြီးဈေးဝယ်ချသူတွေထဲမှာနိုင်ငံသားသားကဘာလက်ခီးသွားတူကပဇွန်တွေထဲမှာခဲနဲ့ပန်ပစ္စည်းတွေတွေ့ရှိခဲ့တယ်ဆိုပြီးသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းစစ်တပ်ဘက်ကလည်းနေဆက်ဈေးကပဇွန်တွေကိုစစ်ဆေးမှုလုပ်ခဲ့တာပါမဲဆောက်မြို့ကဈေးဝယ်သူတူဦးကလည်းနေဆက်ဈေးမှာမြမပြည်ကလာတဲ့ပဇွန်တွေကအလေးချိန်ပိုစီးအောင်စံနေခဲတွေထည့်ထားတဲ့အတွက်စားသုံးသူတွေအတွက်ပါကျန်းမာရေးရပါအနေရရှိတဲ့အကြောင်းပြောပြပါတယ
်အဲ့ဒီပဇွန်ကောင်းနေတယ်မှာဒီခဲစိတ်ခဲလို့ပြန်လို့ထည့်တာလားဆိုဆိုတဲ့ဒီခဲစိတ်ကံတွေကကျမကြီးရတော်တော်ကြီးဖိကိုက်နိုင်ကြည့်တော့
တကယ်တော့ပဇွန်နေထဲမှာခဲတွေပါဝင်နေတာဟာနေဆက်မှာလောက်တာမဟုတ်ပဲမြမပြီးအတွင်းပိုင်းကနေလာတာဖြစ်တယ်လို့လဲရေလဲကျောမှာနေထိုင်သူတူဦးကဆက်ပြောပြပါတယ
်အဲ့ခဲတွေပါတဲ့ကိစ္စကလည်းဒီဒီကပဇွန်တွေရဲ့သူတို့မသိချောက်သူကဟိုအောက်ကလာတာထုတ်ပြလိုက်တာသူတို့ပို့လိုက်တယ်ဒီမှာရေခဲရပြီးဒီကိန်းပို့လိုက်တာပဲပို့လိုက်တော့သူတို့ဒီမှာရောင်းလာပဲအဲ့လိုဟိုကီလိုနဲ့တစ်ခါတင်ပြီးလိုက်တာ
ထိုင်းမြန်မာနေဆက်ကမိုးရည်မြစ်ကိုဖြတ်ပြီးအယောင်းဝယ်လာလောက်ကြတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံဘက်ကနေစိတ်လိတ်တွေအရက်တွေအပြင်ပဇွန်နဲ့ကနန်းတွေကိုအဓိကထားရောင်းကြတာဖြစ်ပါတယ်ရှင်
။မအေးအေးမှစံစမ်းတင်ပြခဲ့တာပါရှင်။အခုမြမရေတုံတက်ချက်ကိုနားဆင်ရပါမယ်။မြမဗန်လုပ်ငန်းကဏ္ဍကိုပြုပြင်ပြောင်းလဲပြီးခင်မြောင်လုပ်နေပေမဲ့တိုင်းသူပြည်သားတွေကတော့အယုံကြည်သိမ့်ရှိတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ငွေရည်မြစ်ကပြတ်ထန်းလိုက်တဲ့နိုင်ငံတကာအစ်စ်ပြီးငွေရည်ကြီးရေးအဖွဲ့အစည်းများဥပဒေကိုထိထိရောက်ရောက်အကောင့်ထဲပေါ်ရေးဟာဘဏ္ဍာရေးကဏ္ဍတိုးတက်ဖွံ့ဖြိုးဖို့အတွက်အလွန်အရေးကြီးပါတယ်။နောက်တော့ဘဏ္ဍာရေးကဏ္ဍမှာလိုအပ်နေတဲ့လူစွမ်းအင်ဖူလုံရေးအသက်ပညာနဲ့အခြေခံအဆောက်အုံခိုင်မာရေးနဲ့ပြည်သူယုံကြည်မှုရရှိရေးစတာတွေဟာလည်းအရေးကြီးပါတယ်။အမြင့်နဲ့ဆယ်ကျော်စစ်အာဏာရှင်အမိတ်နာခံခဲ့ရတဲ့ဘဏ္ဍာရေးလောကကိုပြုပြင်လာတာ၄နှစ်ပဲရှိပါသေးတယ်။2023မှာပြတ်ထန်းတဲ့နိုင်ငံတော်ဗဟိုဘဏ်ဥပဒေကစတယ်လို့ပြောရပါလိမ့်မယ်။နောက်တော့2015မှာမြန်မာနိုင်ငံစည်းရင်းကောင်စီဥပဒေပြတ်ထန်းပြီး2016မှာငွေကြေးအဖွဲ့အစည်းများဥပဒေကိုပြတ်ထန်းပါတယ်။အစိုးရနဲ့ပုဂ္ဂလိကကဏ္ဍနှစ်ခုစလုံးမှာအပြည့်အစုံဆိုင်ရာစည်းရင်းကိုင်စံနဲ့အညီဆောင်ရွက်နိုင်ဖို့ရွေတယ်လို့ဥပဒေမှာဖော်ပြပါတယ်။စည်ရင်ကိုင်းစည်ရင်ကျွမ်းကျင်သူစည်ရင်ပညာရှင်စည်ရင်လုပ်ငန်းလုပ်ကင်သူစတဲ့ဝန်ထမ်းအမျိုးအစားတွေပေါ်လာပါတယ်ပြည်တွင်းကကော်ပိုရိတ်နဲ့အစိုးရဌာနတွေရဲ့စည်ရင်ရှင်းတန်းနဲ့ဘဏ္ဍာရေးအစီရင်ခံစာတွေနိုင်ငံတကာစံနှုန်းပြီးလာရင်ရင်းနှီးမြှုပ်နှံမှုကိုပိုမိုဆွဲဆောင်နိုင်လိမ့်မယ်လို့ကမ္ဘာဘဏ်ကဆိုပါတယ
်ဒါပေမဲ့ဥပဒေစည်းမျဉ်းတွေဘယ်လောက်ပဲကောင်းကောင်းလက်တွေ့အကောင့်ထည့်ဖော်ဖို့ခက်ခဲနေရင်ရည်ရွယ်ချက်အောင်မြင်ဖို့ခဲရင်ပါတယ်ဗဏ္ဍာရေးပြည်ပြည်မှုမှာပါဝင်နေတဲ့အစိုးရဌာနနဲ့အဖွဲ့အစည်းတွေပူးပေါင်းလုပ်ကင်ဖို့နဲ့ညှိနှိုင်းဆောင်ရွက်ဖို့အလွန်အရေးကြီးပါတယ်ဒီနေရာမှာသတင်းအချက်အလက်စိတ်ချရမှုသိတာမြင်တာမှုနဲ့စီမံခန့်ခွဲမှုစွမ်းရည်ရှိဖို့လိုပါတယ်ဒါမှသာပြည်သူနဲ့လုပ်ငန်းရှင်ရဲ့အကျိုးကိုဆောင်ရွက်နိုင်ပါလိမ့်မယ်တိုးချဲ့လာတဲ့ဗန်လုပ်ငန်းအတွက်အမှုတန်းအလွန်အလောက်ပေးနိုင်ဖို့လည်းလိုပါတယ်GIZ ဂျာမန်အဖွဲ့ကစစ်တမ်းကောက်ကြည့်တဲ့အခါမှာဗန်လုပ်ငန်းကဏ္ဍမှာအလုပ်လုပ်နေသူ 9,000 ခန့်ရှိကြောင်းသိရပါတယ်။ဒီကဏ္ဍမှာအလုပ်လုပ်ချင်သူနှစ်စဉ် 1,000 လောက်ရှိနေတယ်လို့ခန့်မှန်းထားပါတယ
်။လူစ်တွေထဲမှာအများစုဟာပုဂ္ဂလိကဗန်လုပ်ငန်းမှာအလုပ်လုပ်ကြရပါတယ်။နှစ်ပေါင်းများစွာအထူးကြံဖြစ်ခဲ့တဲ့တိုင်းပြည်မှာပညာရေးနဲ့လက်ကျင်ရေးအစဉ်အလာနှေးပါတာကြောင့်ကပ်မီဘန်လုံငန်းအတွက်ကြံ့ကျင်လှူတာရှာပါနေရပါတယ်။ဒါကြောင့်မို့လူသစ်တွေထဲမှာဘန်လုံငန်းဆိုင်ရာအခြေခံဗဟုသုတချို့တဲ့လူတွေလည်းရှိနေပါတယ်။ဘန်လုံငန်းဆိုင်ရာတင်တန်းကျောင်းအချို့ရှိပေမဲ့ကျောင်းစင်တာနဲ့ချက်ချင်းအလုပ်လုပ်နိုင်တာမဟုတ်လို့အချိန်ယူရပါသေးတယ်။အလုပ်ဝင်စားလူသစ်ကိုသာတင်တန်းပေးနိုင်တာဖြစ်တဲ့အတွက် ခင်မီဘာလုံကားအတွက်အထူးသင်တန်းမျိုးပေးနိုင်တာမဟုတ်ပါဘူးဘာလုံကားအဆင့်အမျိုးမျိုးမှာအပြည့်အစုံဆိုင်ရာဘာလုံကားနဲ့လှုပ်ထုံးလုပ်ကြီးတွေကိုနားလည်ထားဖို့အရေးကြီးပါတယ
်ဘာလုံကားခင်မီအောင်ပြုပြင်ပြောင်းလဲတာဟာတိုးတက်ရေးမှာလိုအပ်တဲ့အဆင့်တစ်ဆင့်သာဖြစ်ပါတယ်တကယ်တော့ပြည်သူလူထုကယုံကြည်အားကိုးလာမှသာဘာလုံကားတိုးတက်ဖွံ့ဖြိုးနိုင်ပါတယ်ဒီကိစ္စဟာမြန်မာပြည်မှာအခက်အခဲဆုံးလို့ပြောနိုင်ပါတယ်အစိုးရဟာကိုထုတ်ထားတဲ့ငွေဆက်ကူကိုတရားမဝင်ကြောင်းကြေညာတဲ့တိုင်းပြည်ဖြစ်လို့ဘဏ်လုပ်ငန်းကိုပြည်သူလူထုကမယုံကြည်တာမထူးဆန်းသလိုဖြစ်နေပါတယ်ငွေမဲနဲ့တီထောင်တဲ့ပုဂ္ဂလိကဘဏ်ကိုလည်းစီအစိုးရကခွင့်ပြုခဲ့တာပါဘဏ်လုပ်ငန်းကိုအယုံအကြည်မရှိလို့အနှံငွေရှိသူတိုင်း2002မှာအလူအရက်ငွေထုတ်ယူကြတဲ့အတွက်အကြအတဲနဲ့ရင်ဆိုင်ခဲ့ရပါတယ်အမေရိကန်အစိုးရကတောင်းဆိုမှုကြောင့်မူရစေးနဲ့ပတ်သက်တဲ့အာရှဒနာဘဏ်နဲ့မေဖလာဝါဘဏ်တွေကိုပိတ်ပစ်လိုက်ရပါတယ
်အာဆီယံဒေသမှာဘဏ်လုံငန်းပြင်ပမှာငွေအများဆုံးရှိတဲ့နိုင်ငံဟာမြန်မာပြည်ဖြစ်ပါတယ်ရွှေစုဆောင်မှုအင်ချာမြေဈေးတက်မှုဥစ္စာပစ္စည်းစုဆောင်မှုတွေဟာဘန်တာရေးစနစ်ကိုမယုံကြည်ကြောင်းပြတ်တတ်တဲ့လက္ခဏာတွေဖြစ်ပါတယ်တိုင်းပြည်ရဲ့နှစ်စဉ်အသင်းထုတ်လုပ်မှုတန်ဖိုးအချို့အစားကိုကြည့်ရင်လည်းဘဏ်လုံငန်းမှာရှိတဲ့ငွေကြေးပမာဏဟာအနည်းဆုံးဖြစ်နေတာတွေ့ရပါတယ်။ဘဏ်ထဲမှာတစ်ချက်ရှိရင်ဘဏ်အပြင်မှာနှစ်ချက်ရှိတဲ့သဘောဖြစ်ပါတယ်။2015ရောက်တော့ဘဏ်မှာနှစ်ချက်ကွဲရှိပြီးအပြင်မှာတစ်ချက်ဖြစ်လာလို့ဘဏ်ကိုယုံကြည်လာကြတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့ဘဏ်ကငွေ90ရာခိုင်နှုန်းကျော်ဟာအချိန်မရွေးထုတ်ယူနိုင်တဲ့အနှံငွေတွေဖြစ်နေတာကိုကြည့်ရင်ပြည်သူလူထုဟာဘဏ်မှာငွေစုဖို့စိတ်သက်သန်ပုံမရသေးပါဘူး။ကောလာဟာလာသတင်းကြောင့်အနှံငွေအလုံးအရင်းနဲ့ထုတ်ယူတာမျိုးတွေရှိပါတယ်။2012မှာကမ္ဘောဇာဘဏ်ကနေနေ့စဉ်ကျပ်တန်း 8,000 ဘူးထုတ်ယူတာမျိုးရှိပါတယ်။ဥအောင်တန်းကိုအမေရိကန်ကနံပြည့်ပြည့်စီးရင်သွင်းတဲ့2014မှာတူတာပိုင်တဲ့အမရဘဏ်ကနေနေ့စဉ်ထုတ်ယူတဲ့ကျပ်ငွေတန်း 16,000 အထိရှိခဲ့ပါတယ်။ဒါကြောင့်မြန်မာဘဏ်လုံငန်းကိုမြန်မာနိုင်ငံသူနိုင်ငံသားတွေယုံကြည်လာဖို့ဆိုတာအနည်းကြောင်းမှဖြစ်ကြောင်း GIZ ဂျာမန်အဖွဲ့ကသုံးသပ်ထားပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတနင်္ဂနွေနေ့မနက်ပိုင်းတွေမှာနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီနေ့တိုင်းပဲနိုဗင်ဘာလရဲ့စတုထပ်ပတ်သတင်းပတ်ကြတဲ့ဂျာတာပတိနေမှာအမေရိကန်ပြည်ထောင်စုမှဆို Thanksgiving ဆိုတဲ့ကျေးဇူးတော်နေ့ကိုဆင်နွှဲလေးရှိကြတာဖြစ်ပါတယ်။ Thanksgiving ကျေးဇူးတော်နေ့ဆိုရင်တာကီဆိုတဲ့ချက်ဆင်းလို့ဒေဝရတဲ့ဝဟာယဟာမပပဲမနေတဲ့စကားလုံးပဲဖြစ်ပါတယ်။ဒါကြောင့်ဒီသတင်းပတ်ရဲ့ English American Saganda မှာတာကီကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
To go cold Turkey.
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆာလုံးပေါင်းက TO2 GO go to go ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD cold ကအေးစက်တာ TURKEY Turkey ကကျက်စင်ဆိုတော့စကဇုခုရဲ့တရိုက်အသေးပေကတော့အေးစက်တဲ့ကျက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်။ဒီအသုံးဆင်းတဲ့လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့ညက်အကောင်ကြီးလာတဲ့ကျက်စင်တကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထရင်အရေကောမှာကြက်သီးမှွေးညင်းထတယ်လို့အသွင်နဲ့ရင်တွေ့ရမှာဖြစ်ပါတယ်အလားတူပါပဲဒီသုံးရဲ့ idiom အတိပဲကမူရစ်ဆေးအရက်ဆစ်လေးစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုတ်တရက်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကင်းဖြစ်တာချမ်းတုံလာတာကြက်သီးမှွေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူရစ်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ပြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းတရံဟာကျက်စင်တကောင်လုံးရဲ့အရေးမှာကြက်တီးမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကတော့ဆွဲနေတဲ့အချင်းကိုရုတ်တရက်ဖြတ်တာကို to go turkey ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years,John decided to go cold turkey.
John ga ni ne se jo sili taw la pi de naw ဆေးလေးကိုလုံးဝဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ After smoking for over 20 years, John decided to go cold turkey.
ကိုဆေးလေးတင်ပြပြီးမှကတော့
to talk turkey.
ဖြစ်ပါတယ်။စာလုံးပေါင်းက TOTALK to talk us ကပြောတာ TURKEY turkey ကကျက်စင်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့ကျက်စင်စကားပြောတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကလည်းနောက်ခံအမျိုးမျိုးရှိပါတယ်။တစ်ခုကတော့ Thanksgiving ကျေးဇူးတော်နေ့အချိန်ခါသမယမှာမိတ်ဆွေမိသားစုတွေဆုံစည်းပြီးကျက်စင်သားချက်ပြီးညစာစားသုံးကြရတာကတူးနဲ့တူးခင်ခင်မမင်းရင်းနှီးနှီးပြုံးဝင်လင်းလင်းပြောတဲ့တွေကနေဆင်းသက်လာတယ်လို့ဆိုပါတယ်။နောက်တစ်မျိုးကတော့ရှေ့အမေရိကန်ကိုလိုနီခေတ်တုန်းကအခြေချလာသူတူးနဲ့တိုင်းရင်း American Indian တူးတို့နှစ်ဦးပေါင်းပြီးတော်လိုက်ရကနေပြစ်လို့ရတဲ့ကျက်စင်တွေညက်တွေကိုသူတကောင်ငါတကောင်မျက်မျက်တတအချိုးကျဝီယူရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့် Talk Turkey ရဲ့ idiom အသေးပဲကတော့ပြဿနာအဖြေရှာနိုင်ရေးတွေပြုံးဝင်လင်းလင်းနှစ်ဖက်စကားပြောဆွေးနွေးတာအလုပ်ဖြစ်အောင်လေးလေးနက်နက်ဆွေးနွေးကြတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ညီငယ်ရေးဆွေးနွေးပွဲမှာပါဝင်ကြသူတွေအနေနဲ့အပြစ်ရကိစ္စရပ်တွေမှာပြဿနာကိုအဖြေရှာနိုင်ဖို့ပွင့်မွေလင်းလင်းအလုပ်ဖြစ်အောင်ဆွေးနွေးကြဖို့လိုအပ်တယ်လို့ထည့်ပေရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
Like Turkey's voting for Early Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက LIKE like ကဒူရာစင်နာ TURKEY turkey ကကျက်စင်တွေ VOTING voting ကမဲပေးတာ FOR for ကအတွေ့ EARLY early ကစောတာ CHRISTMAS Christmas က Christmas ပွဲတော်လို့လုံးောက်တွေရပြီးစကားစုတစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Christmas စောစောရောက်ပါစေလို့ကျက်စင်တွေကမဲပေးထောက်ခံကြတာနဲ့တူနေတယ်ဆိုတာပါပဲ Thanksgiving ဆိုတဲ့ကျေးဇူးတော်နေ့နဲ့ Christmas ပွဲတော်တွေကိုမိသားစုတွေမိတ်ဆွေတွေဆင်နွှဲရမှာ American ထုံတမ်းတလေအရကျက်စင်တွေကိုညစာစားသုံးကြတာဖြစ်ပါတယ်ဒါကြောင့် Christmas လို့ပွဲတော်အခါသမယတွေစောစောရောက်ပါစေလို့ကျက်စင်တွေကဆုတောင်းနေဆိုတဲ့အသေးပဲကတော့ကျက်စင်တွေအနေနဲ့ဟင်းအိုးတွေကိုရောက်မဲ့အနေအထားကိုသူတို့ကမြန်မြန်ရောက်ပါစေလို့ဆုတောင်းတာနဲ့တူတဲ့သဘောဖြစ်ပါတယ်။ဒါကြောင့် EDM အထည်ပဲကတော့ကို့အတွက်ဒုက္ခရောက်စေမဲ့ကို့အတွက်ပြဿနာတက်စေမဲ့အခြေအနေမျိုးကိုကိုကလက်ခံတာဖြစ်ပါတယ်။ကို့ဘဝမြန်မြန်ညီကုန်းချုပ်စေဖို့ကိုတိုင်လှုပ်ဆောင်တဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တနည်းကို့ပြဿနာကိုရှာတာကို့ပေါင်ကိုလှန်ထောင်းတာကို့လည်းပင်ကိုကြိုးကွင်းဆွတ်တာကိုတေတွင်ကိုတူတာစသဖြင့်ဆူရိုးတွေနဲ့တူတယ်လို့ဆိုရမှာပါတနည်းဆိုရင်တော့ကို့အတွက်ပိုဆိုးစေတဲ့အခြေအနေကိုကိုကတည်တည်ကြီးနဲ့လက်ခံတာလည်းဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It will be like Turkey's voting for early Christmas if journalists support the censorship law
သတင်းထုတ်တွင်နေနဲ့စင်ဆာဖြတ်တောက်မှုဥပဒေကိုထောက်ခံကြမယ်ဆိုရင်ကိုလေပင်ကိုကြိုးခွင်းဆွတ်တာနဲ့တူနေလိမ့်မယ်လို့ဒီပေရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ It will be like Turkey's voting for early Christmas if journalists support the censorship law.
ဒီတင်ပါ Turkey ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to go cold turkey, to talk turkey, like Turkey's voting for early Christmas.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီVOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုအောင်လွင်ဦးဆောင်ဆွေစဉ်ဆွေးနွေးထားတာကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေလိုင်းအစီအစဉ်မှာတော့ရခိုင်ရေးကြောင့်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်ဘလောက်ထိရိုက်ခတ်နေပြီလဲမြန်မာနိုင်ငံအတွက်အရှိနဲ့နောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာကိုဆွေးနွေးကြပါတယ်ပြီးခဲ့တဲ့လတည်းမှာပဲဒီကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းတရုတ်ပြည်ကိုသွားပါတယ်သူပြန်ရောက်လာပြီးရပိုင်းမှာပဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်လည်းတရုတ်နိုင်ငံကိုရောက်သွားပါတယ်ဆိုတော့ရခိုင်ရေးကြောင့်နောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာဖိအားတွေတိုးလာတဲ့အချိန်မှာမြန်မာနဲ့တရုတ်ခေါင်းဆောင်တွေဆက်ဆံရေးခက်ဆက်စိတ်တွေ့လာရတဲ့နဲ့ပေါ်မှာခြေခံပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးပေးမယ့်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးကျွမ်းကျင်သူဒေါက်တာလက်ကျော်စောဒီမြန်မာနိုင်ငံရဲ့မဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ကဥအောင်သူငိမ့်တို့လည်းလေးလိုက်မရောက်နေပါပြီဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ဒေါက်တာလက်ကျော်စောရဲ့ဟိုရေဘူးရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်အခုလိုခြေနေမျိုးမှာပေါ့လေမြခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ကျွန်တော်တို့ပို့မြန်မာနိုင်ငံဟာပို့ပြီးနီးစပ်လာတယ်လို့များပြောနိုင်သလားခင်ဗျ
ဟုတ်ပါတယ်ဟိုရခိုင်အရေးဖြစ်ပြီးတဲ့နောက်အဲတရုတ်နိုင်ငံကပို့ပြီးတော့ဂရုစိုက်လာတယ်ဆိုတာလည်းမှတ်ပါတယ်ဒါပေမဲ့ကျမတို့ကကျမတို့နိုင်ငံကမဟုတ်လို့ကျမတို့ကဗမာပြည်အရေးဘက်ကကြည့်တာဖြစ်တာ哦တရုတ်ပြည်ဘက်ကကြည့်တဲ့အခါကျတော့ကျမတို့တနိုင်ငံနဲ့မဟုတ်ဘူးအာဆီယံနိုင်ငံတွေအားလုံးကိုကြည့်တဲ့အခါမှာအာဆီယံနိုင်ငံထဲမှာအခုကစီးပွားရေးအရာဟောကမ္ဘာပုံရိပ်အရာဟောတစုံတစ်ခါထိခိုက်နေတဲ့လူတွေရှိတယ်ဥပမာကမ္ဘောဒီးယားနော်တော့ကျမတို့ပမာနိုင်ငံဒါကြောင့်မို့ဒီတစ်ခေါက်ဖိတ်တဲ့အခါမှာအထူးဧည့်သည်အဖြစ်ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗမာပြည်ကအတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဖိတ်တာမနီးယားဆိုရင်တမရရှိကျင့်ဖိန်ကဖွင့်ပွဲအခမ်းအနားပြီးမိန့်ခွန်းပြောပြတာ ਨੇ အဲကမ်ဘောဒီးယားဝန်ကြီးချုပ်ကပြောတယ်ဒုတိယကဒေါက်တာဆန်းစုကြည်ပြောတယ်အဲ့ဒါလောက်အရေးပေးတာပါအရေးပေးတဲ့ယူရချက်ကတော့ဒီအာရှအာဆီယံနဲ့တရုတ်နဲ့ပူးပေါင်းသွားတဲ့ဒီလွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့2020ကနေ2030အတွင်းမှာစီစဉ်နေတာအဲ့ဒီအတွက်အာဆီယံနိုင်ငံတွေအားလုံးပါဝင်လာနိုင်ရေးအတွက်တရုတ်ကရွယ်ချက်ရှိရှိလုပ်နေတာပါအဲ့ဒီအချိန်မှာဗမာပြည်အနေနဲ့ကလည်းအနောက်နိုင်ငံတွေကဒီလောက်ဖိအားပေးနေတဲ့အခါကျတော့အဲတရုတ်ဘက်ကပိုပြီးကရတယ်လို့ဖြစ်တာပေါ့အဲ့တော့အပြန်အလှန်မှာပဲတရုတ်ကလည်းဗမာကိုလိုအပ်နေတဲ့အချိန်အာဆီယံနိုင်ငံတွေကိုလိုအပ်နေတဲ့အချိန်ဗမာပြည်အနေနဲ့ကလည်းအင်အားကြီးနိုင်ငံတစ်နိုင်ငံရဲ့အကူအညီအထောက်ပံ့ကိုလိုအပ်နေတဲ့အချိန်ဒါနှစ်ဖက်စလုံးအတွက်အကျိုးရှိတဲ့ပူပေါင်းမှုပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဟိုကိုအောင်သူငိမ့်သဘောထားအောင်ခင်ဗျအခုဒီရခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ပိုပြီးနီးစပ်လာတယ်ဆိုတဲ့အယူဆအာဒါတို့မှန်တယ်လို့ပြောလို့ရမလား
ဟုတ်ကဲ့ဟိုကျွန်တော်နှစ်ပိုင်းပြောချင်ပါတယ်ဟိုပထမတစ်ခုကတော့အခုရခိုင်မှာဖြစ်သွားတဲ့ကျွန်တော်တို့လူခွင့်ချူဖောက်မှုတွေဒုက္ခတွေထွက်ပြရတဲ့ကိစ္စတွေဖြစ်တာပေါ့နော်ဆိုဖြစ်တဲ့အခါကျတော့နိုင်ငံတကာဘက်ကတော့ဒါလူခွင့်ပြဿနာနောက်တစ်ခုကကျတော့ဒီကျွန်တော်တို့နိုင်ငံတကာပြဿနာအနေနဲ့စဉ်းစားပြီးဖိအားပေးဖို့တွေကျွန်တော်တို့ဟိုဘာခေါ်မလဲ ethnic cleansing လို့ခေါ်တဲ့ဒီတိုင်းရင်းသားလူမျိုးနွယ်တွေကိုဖယ်ရှားရှင်းလင်းတယ်ပေါ့ဗျာဆိုတော့ဒီလောက်ထိကိုသူတို့ကဟိုဆွတ်ဆွဲပြစ်တင်လာတာမျိုးရှိပါတယ်ဆိုတော့တစ်ဖက်မှာကြတော့လည်းဘယ်လိုဖြစ်လဲဆိုတော့ကျွန်တော်မြင်လာတော့ခုနကျမဟိုဒေါက်တာလှကျော်စောပြောတာကျွန်တော်ထောက်ခံပါတယ်တရုတ်ကအခု19ချိန်ကြောင်းဒီကွန်မြူနတီပါတီကြီးကပြီးတဲ့နောက်ပိုင်းမှာသူတို့ဒီသမ္မတရှီကျင့်ဖင်ရဲ့အာဏာကပို့ပြီးတော့တက်လာပါတယ်တစ်ဖက်မှာလည်းအခုပြောတဲ့ဟိုနိုင်ငံကဟို one back one road ပေါ့နော် နိုင်ငံကဟိုဇင်းကြံလာမကြီးတခုဖောက်မယ်ရေချောင်းလာမကြီးတခုဖောက်မယ်စသဖြင့်ဒီကိစ္စတွေကဟိုကျွန်တော်တို့သူတို့ရဲ့နိုင်ငံကအာဂျန်ဒါလို့ဖြစ်လာပါတယ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟိုတရုတ်ကဥဆောင်တဲ့ globalization ပေါ့ကမ္ဘာကြီးရဲ့တချို့သောနိုင်ငံတွေပေါ်ပါသူတို့ရဲ့အာဂျန်ဒါလို့ဖြစ်လာပါတယ်ဒီအချိန်မှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့နိုင်ငံကိစ္စကတရုတ်နဲ့ပို့ပြီးတော့ဟိုညှိကပ်လာတယ်ဆိုတဲ့သဘောမျိုးပြောရင်တော့ရည်ပူရမှတ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒါအခုကတရုတ်နိုင်ငံနဲ့ဆက်ဆံရေးပိုင်းကိုအဓိကကျွန်တော်တို့ကပြောပြနေတယ်ဆိုတော့ဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးလည်းကျွန်တော်ဟိုတုံ့တက်ချက်ကြားနေပါတယ်အနောက်နိုင်ငံတွေအနေနဲ့ကတော့ဒီအရင်ကလည်းဟိုဒဏ်ခတ်မှုတွေစစ်ဆေးရတွေလက်ထက်မှာဒဏ်ခတ်မှုတွေချခဲ့တာဆိုတော့ဒီတန်တမာရေးစီးပွားရေးဟိုဆက်ဆံနေလည်းများများဆဆတော့မရှိခဲ့ပါဘူးဒါပေမဲ့ဒီစစ်ဆေးရတွေလက်ထက်မှာတော့ဒီဒီမိုကရေစီအင်အားစုတွေဘက်ကရက်ပြီးနိုင်ငံရေးအရာထောက်ခံမှုပေးတာမျိုးလို့ဆက်ဆံရေးမျိုးတွေပဲအဓိကတွေ့ခဲ့ရပါတယ်အခုလည်းပဲဒီရခိုင်ကိစ္စနဲ့ဒီ WiFi ဖိအားပေးနေတာဆိုတော့မြန်မာနိုင်ငံမှာဒီနိုင်ငံရေးအပြောင်းအလဲတွေပေါ်လာတဲ့အချိန်မျိုးမှာဆက်ဆံရေးနှွေးထွေးရမယ်ဆိုတော့ဟိုခက်တန်းတန်းများဖြစ်နေလားကိုအောင်သူကြီးသဘောလားဘယ်လိုယူဆလဲ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့အနေထားပေါ့နော်ကျွန်တော်တို့ကမြန်မာနိုင်ငံကတခုခုမှားတယ်လို့ထင်ရင်ဒဏ်ခတ်မယ်ပြီးတဲ့အခါကျတော့ Facebook လုံးနဲ့အရေးယူမယ်သာသဖြင့်ဒီလိုစဉ်းစားမှုမျိုးများပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့2010အားသာလို့ဦးသိန်းစိန်ကာလမှာကျွန်တော်တို့တိုင်းပြည်ထဲမှာတချို့ပြည်ရင်ပြောင်းလဲမှုတွေစလာတယ်အဲ့တော့ကျွန်တော်တို့စီမှာကဒဏ်ခတ်တာကအဖြေဟုတ်ရဲ့လားပေါ့နော်ဒီလိုပြန်စဉ်းစားဖို့ရှိလာပါတယ်ဒါပေမဲ့အနောက်နိုင်ငံတွေဘက်ကသူတို့စဉ်းစားပေါ်တော့လွယ်ပါတယ်ခင်ဗျာလူခွင့်ရေးချိုးဖောက်တယ်နော်အဲ့ဒါဆိုလို့ရှိရင်ခင်ဗျားကိုပြစ်ဒဏ်ပေးမယ်ဆိုတော့ဒီလိုမျိုးလွယ်လွယ်စဉ်းစားတဲ့ပုံမျိုးနဲ့ချုံဖြတ်တာကပုံများတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
โอเคดร.ลัจจ์ซอยะตบอดาครับเนี่ยอู้ดีโหละชิเฉยนี่มาดีอุทุภิยะไคยีเนี่ยปัดตะโลอนาคနိုင်ငံนี่เนี่ยမြန်မာနိုင်ငံဆက်ဆံရေးอ่ะဟိုနိုင်ငံရေးအပြောင်းလဲတွေရှိလာပြီမယ်လဲဟိုဒေါ်ဆက်စစ်ကြီးဦးဆောင်เนี่ยအယက်သားအစိုးရတက်လာစီတိုင်အောင်ပေါ့လေဆက်ဆံရေးတွေอ่ะခက်တန်းတန်းများဖြစ်နေတယ်လို့ပြောလို့ရမလား
ဟိုကျမစဉ်းစားတာတော့ဒီလိုပါဟိုအစကတော့အနောက်နိုင်ငံကဟိုဒေါ်ဆန်းစုကြည်ရဲ့အခြေခံယုံကြည်ချက်ကလည်း liberal democracy ဖြစ်တာအောင်နော်အနောက်တိုင်း democracy ကိုသူကယုံကြည်တာဖြစ်တော့ဘာမဆိုအနောက်တိုင်းရဲ့ပုံစံတွေအတိုင်းပဲလုပ်လိမ့်မယ်လို့ထင်ပုံရပါတယ်ဒါပေမဲ့ဒီလိုမဟုတ်ဘဲနဲ့ဒေါ်ဆန်းစုကြည်ကသူကတိုင်းပြည်ရဲ့အကျိုးစီးပွားပဲကြည့်ပြီးတော့အထူးသဖြင့်တရုတ်ပြည်နဲ့နီးနီးဆက်ဆက်ဆက်ဆံလိုက်တဲ့အခါမှာဒါအနောက်တိုင်းနိုင်ငံတွေကတော်တော်မကြည်မနှက်ဖြစ်သွားပုံရပါတယ်အဲ့တော့အခုလူအခွင့်အရေးတို့ဘာလို့အနောက်တိုင်းကပြောတဲ့လူအခွင့်အရေးတွေဆိုတာလေအမြဲတမ်းသူကစံကျွန်းစံချင်းစံညွန်းနှစ်ရက်နဲ့ပြောတာပဲဟုတ်လားထရမ့်ကသူတို့ကကြက်မြစဉ်းစားကြည့်အခုဒီသူများနိုင်ငံကလာမဲ့မွတ်စလင်တွေကိုတောင်ဟိုတားဒီတားတားပြီးတာသူ့နိုင်ငံပေါက်နေတဲ့လူတွေတောင်သူလက်မခံဘူးပေါ့နဲ့သူ့နိုင်ငံမှာတောင်သူလူအခွင့်အရေးဆိုတာသူအပြည့်အဝပေးနိုင်တာမဟုတ်ဘူးသူများနိုင်ငံကိုအဲ့ဒီဟာနဲ့ပြောလာတဲ့အခါကျတော့တရုတ်ပြည်ဘက်ကစဉ်းစားတဲ့အခါကျတော့လေဒီဟာကသူတို့ကိုမြားမှုလှဲ့လာတာလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကပိုလန်မှာဟာအဲဒီဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဒီဟိုနီကော်ရီဒေါ်ကြီးလုံးမဲ့ဆင်းရံလမ်းကြီးဆောင်မဲ့အစီအစဉ်ရှိတော့ဗမာပြည်နဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်သွားမှာဆိုလို့ဒီကိစ္စကိုဒီလောက်တောင်ဖြစ်အောင်လုပ်တယ်လို့တရုတ်ဘက်ကလည်းသဘောထားပုံရတယ်ဒါကြောင့်မလို့ဗမာပြည်ဘက်ကမမမမရက်တာမနေ့ကတုန်းကအဲ့ဖွင့်ပွဲအခမ်းအနားမှာဒီတရုတ်ကွန်မြူနတီပါတီနဲ့နိုင်ငံတခြားကမ္ဘာနိုင်ငံများနဲ့ဒီအဆင့်မြင့်ခေါင်းဆောင်များအစည်းအဝေးဖွင့်ပွဲအခမ်းအနားမှာရှီကျင်းဖင်ပြောသွားတဲ့စကားတစ်ခုရှိတယ်ကျွန်မမှတ်မိလိုက်တာအဲ့ဒါဘာလဲဆိုတော့တရုတ်ပြည်ဟာတဲ့ဘတော်မှသူများနိုင်ငံကိုလည်းသူ့ရဲ့ဟိုဘာလဲသူ့ရဲ့ဖွံ့ဖြိုးတိုးတက်တဲ့ပုံစံတို့သူ့ပါတီကိုဘယ်လိုတည်ဆောက်တယ်ဘယ်လိုကြီးကြပ်တယ်သူ့နိုင်ငံကိုဘယ်လိုတည်ဆောက်တယ်သူ့ရဲ့ model တွေပေါ့သူတို့ရဲ့ values တွေအဲ့ဒီဟာတွေကိုသူများနိုင်ငံကိုလည်းသူတို့မတင်ပို့ဘူးတဲ့ထို့အတူပဲသူများနိုင်ငံကဟာတွေကိုလည်းသူတို့မတင်သွင်းဘူးတဲ့သူများနိုင်ငံကဟာတွေကိုသူတို့အနေနဲ့လေ့လာမယ်သူတို့အတွက်အကျိုးရှိတဲ့ဟာဆိုသုံးမယ်အကျိုးမရှိတဲ့ဟာဆိုသူတို့တိုင်းပြည်နဲ့မတင်တော်တဲ့ဟာဆိုမသုံးဘူးအတိပ္ပယ်ကတော့ဒီအနောက်တိုင်းကပြောနေတဲ့လူအခွင့်အရေးတို့ဒီမိုကရေစီတို့နဲ့ဟိုအဲ့ဒီဟာတွေကိုသူက socialist values နဲ့ socialist တမိုးနဲ့ပဲသူကကြည့်မှာအဲသူတို့အနောက်တိုင်းကပြောတဲ့ဒီမိုကရေစီတွေလူအခွင့်အရေးတွေကိုကြည့်မှာမဟုတ်ဘူးဒါကြောင့်မလို့ဒီလိုအမြင်တွေကွာနေပါတယ်အဲ့ဒီကွာနေတဲ့ပုံမှာဒီရခိုင်အရေးမှာတရုတ်ကဝင်ရပ်လိုက်တာလို့ကျွန်မထင်ပါတယ်
ုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီပါဝင်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါတယ်ကျွန်တော်ဟိုဆွေးနွေးလိုတဲ့သူတွေများတဲ့အတွက်လည်းဒီဆွေးနွေးရဲ့အကြောင်းအရာကိုအဓိကဦးတည်ပြီးလူရင်းကိုဆွေးနွေးပေးဖို့လည်းကြိုတင်ပြီးတော့မေတ္တာရက်ခံနေပါတယ်အရင်ဆုံးကတော့ကျွန်တော်အမေရိကန်ပြည်တော်စုကဟိုကိုကျော်စိုးဖြစ်ပါတယ်ကိုကျော်စိုးရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာကျွန်တော်ဒေါက်တာလှတ်ကျော်စောရဲ့အယူဆတွေကျွန်တော်တော်တော်များများထောက်ခံပါတယ်ဒီနိုင်ငံတကာဆက်ဆံရေးမှာတရုတ်တို့အမေရိကန်တို့အနောက်စုတို့ပေါ့ဗျာသူတို့ကတော့ဗျာဟိုမြန်မာပြည်ကိုထောက်ခံတယ်မထောက်ခံဘူးဆိုတာတဲ့ဒီသူတို့ရဲ့အကျိုးစီးပွားနဲ့ policy ပေါ်မှာကျွန်တော်တို့ကစားနေတယ်ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့မြန်မာနိုင်ငံမှာလည်းသူတို့ကဒီမှာအမေရိကန်တို့အနောက်အစိုးရရဲ့သူတို့ရဲ့ policy တွေကတော်တော်လေးကိုသူတို့ကရှောက်ထွေးတယ်ဒီမြန်မာနိုင်ငံကိုထောက်ခံသူလိုပါလိုလိုလောက်တယ်ပြီးတော့ဟိုဘယ်လိုခေါ်မလဲဒီနိုင်ငံတကာအမေရိကန်ဆိုတာထက်ပြန်နိုင်ငံတကာဆိုတဲ့လူတွေရဲ့လုံထုံလုံကြီးကဘယ်လောက်လဲဆိုတော့ငုံယောင်တဲ့ဟိုမူဆလင်တွေတောင်မှဟို international conference တွေရောက်သွားတယ်ဟိုအရေးခံရတဲ့ဖွံ့ဖြိုးကိစ္စတော့ရောက်မလာဘူးပြီးတော့ပုံရဟန်းမင်းကြီးလာတယ်ဘင်္ဂလားဒေ့ရှ်မှာဟိုကဒီအာစီကွက်တလေးဖုန်းတော်ကြီးတယောက်ပျောက်သွားတဲ့ကိစ္စကိုနိုင်ငံတကာတိုင်းမှာလုံးဝတက်မလာဘူးကျွန်တော်ကူကင်မှာရှာကြည့်တော့ Asian Euro Channel News တို့ဘာတို့မှာတွေ့တယ်တရင်၅ပေါက်လောက်တက်တယ်အဲ့ဒီတရင်တွေမှာလုံးဝတက်မလာဘူးဆိုတော့ဒါအနောက်အုပ်စုတို့ရဲ့ဟိုကနိုင်ငံတကာဆက်ဆံရေးလောက်တဲ့ဟာကသူတို့ရဲ့ကိုကျိုးစီးပွားအပေါ်မှာမူတည်ပြီးတော့လောက်တယ်ဆိုတဲ့ဟာကျွန်တော်အဲ့လိုမြင်တယ်တယောက်ကအစပေါ်ပြအဲ့ပေါ်မှာမြန်မာဆိုရအနေနဲ့လေဒါကိုချီချီမီမီစနစ်ကြလုံးရှာပြီးတော့ဒါဒေါင်းဆန်းစုကြီးတို့လောက်နေတယ်ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့နောက်တူကတော့ဒီဟိုရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကဦးစောလွင်ပါခင်ဗျာဦးစောလွင်ရဲ့သဘောထားလဲလူရင်းကိုဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်ကတော့ဗျာဒီလိုပဲကျွန်တော်မြန်မာနိုင်ငံရဲ့အပေါ်နေမှာကကျွန်တော်မြန်မာနိုင်ငံအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေစနစ်ကအာမကောင်းတဲ့အချိန်မှာဟိုလူကဟိုဟာရန်လို့ဒီလူကဒီဟာရန်လို့နေတယ်နိုင်ငံတကာရဲ့စီးပွားရေးလူတွေချင်းရမှုတွေအဲ့လိုမြင်ပါတယ်ကျွန်တော်တင်းစားတာတွေအများကြီးပေါ်ကျင်သွားတယ်ကျွန်တော်ရခိုင်ပြည်နယ်မြန်မာကျွန်တော်တဘာဝဒိုင်းဝင်းကိုအချမ်းပင်တင်းဦးနိုင်ငံကိုတုံးဆွေးထားတယ်ဒါမဲ့ကျွန်တော်နိုင်ငံအခုထက်ထိမိမမောင်နဲ့နေရတော့မယ်နော်မိမမောင်နဲ့နေရရင်ဆေးစင်မီလုံးဝမရဘူးတဘာဝဒိုင်းဝင်းရဲ့အကျိုးကိုလုံးဝခံစားဝင်မရဘူးအဲ့လိုအမေရိကန်ကလည်းအဲ့လိုအကျိုးစီးပွားကိုချင်းကပ်ယဉ်ကျေးရတယ်လို့ကျောင်းကြီးပါလေရိုမင်ညာရဲ့ဘာရင်ညာရဲ့ဆိုတော့ကျွန်တော်တို့အသာထားလိုက်တာဘေးဖက်ထားလိုက်ပ
ါ
ကျွန်တော်နိုင်ငံမှာအခု
ဟုတ်ကဲ့ဦးစောလွင
်ကျွန်တော်တို့တောင်းပြီးစုံမှု
ဟုတ်ကဲ့ဦးစောလွင်ကျေးဇူးပါကျွန်တော်ဒီနောက်တစ်ခုလည်းတစ်လက်စာလည်းအလဲပေးခြင်းပါလေသူကတော့ဒီစင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျဟိ
ုခတ်တူလိုပြောရရင်တော့ geopolitics ပေါ့ညာအရှိဟာအရှိပါပဲအနောက်ကအနောက်ပါပဲကျွန်တော်ဂျပန်ပြည်မှာအလဲရောက်ဘူးတဲ့ခါကျတော့ဂျပန်ကြီးကဘာပြောလဲဆိုတော့အမေရိကဆိုတဲ့လူမျိုးဟာမရှိလဲမကောင်းဘူးရှိလဲမကောင်းဘူးသူအကျိုးစီးပွားအကြောင်းလာနေသူတို့လည်းပေါင်းနေရတယ်ဆိုတဲ့အကြောင်းပြောပါတယ်ဗျအဲ့တော့ခတ်တူတို့ပြောရရင်ဗမာပြည်ရခိုင်ပြည်ကိစ္စဆိုတာအခုမှရလို့မဟုတ်ပါဘူးနှစ်ဟိုဟာပေါ့ကြာလာပြီပေါ့ဗျာကျွန်တော်တို့ရာဇဝင်ပါဆိုလို့ရှိရင်တော့သို့တော်လည်းပဲသူတို့ကမြုပ်ချင်တဲ့အခါမြုပ်ထားလိုက်တယ်ဖော်ချင်တဲ့အခါဖော်လာလိုက်တယ်ဒီနေ့ကျတော့ရှင်းပြောရင်တို့တွန်းပို့လို့ကျွန်တော်တို့ကတရုတ်နဲ့ညီးသွားတယ်တရုတ်နဲ့ညီးသွားတဲ့အတွက်ဒီရေနံပိုက်လိုင်းကြီးတွေပါကြီးတွေဖြစ်သွားတယ်ဖြစ်သွားတော့ geopolitics ရှူတော့အရာတို့ရှုံးသွားတော့ဗောနော်ရှုံးသွားတော့ခုမှပြုလူပြဲတဲ့နဲ့ပြန်လိုချင်တဲ့သဘောမျိုးဖြစ်နေတာဗောတရုတ်ကလည်းတဖြည်းတဖြည်းနဲ့သူကသူဘေးလတ်ဗောနော် buffer zone ဗောဟိုတုန်းက politics buffer zone ကနေခု economic buffer zone သူလှုပ်တယ်လှုပ်တဲ့အခါကျတော့ဗမာပြည်ကိုထည့်လိုက်တယ် buffer zone ထဲမှာထည့်လိုက်တဲ့အခါကျတော့သူ့ကိုထိခိုက်မဲ့အကျိုးစီးပွားအတွက်ဆိုရင်သူကတုံ့ပြန်ပါပဲကိုယ်နိုင်ငံကိုလည်းပူပေါင်းပါပဲအရေးကြီးတာကသူ့အကျိုးစီးပွားအတွက်အဓိကလောက်တာပဲအဲ့တော့အမေရိကန်လူတို့အနောက်အုပ်စုတွေကဗမာနိုင်ငံပေါ်မှာနားလည်မှုကောင်းကောင်းရှိဖို့တော့လူတယ်လို့ထင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဟိုနောက်တစ်ခုကတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုပါပဲပေးစာတစ်စောင်အီးမေးလ်နဲ့ပို့ထားတာပါမောင်တသနာဖြစ်ပါတယ်ခင်ဗျာကိုရန်နိုင်ဖတ်ပြပေးပါဦး
အနောက်နိုင်ငံတွေဟာဒီမိုကရေစီရဲ့လှုပ်ရှားမှုကာလတခြားအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကမမမမရက်တီပေးခဲ့တာကြောင့် NLD ပါတီအစိုးရဖြစ်လာတော့အသွင်ကူးပြောင်းရေးအစဉ်ပြေချောမွေ့စေဖို့နဲ့ကဏ္ဍပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်ဤပညာနဲ့အကြံဉာဏ်များရယူနိုင်ရန်အနောက်နိုင်ငံတွေနဲ့ပုံမလင်းမြန်တဲ့ဆက်ဆံရေးတွေထူထောင်ခဲ့ကြပါတယ်။ဒါကိုပညာရှင်အမျိုးမျိုးကအနောက်ဘက်ကိုရိမ့်နေပြီလို့ထောက်ပြခဲ့ကြပါတယ်။ဒ တခါပြည်တွင်းငြိမ်းချမ်းရေးနယ်စပ်ဒေသတည်ငြိမ်ရေးနဲ့တစ်ဖက်ဆောင်းလင်းဖြစ်နေတဲ့စီးပွားရေးထိန်းချုပ်ရေးအတွက်တရုတ်နဲ့ဆက်သွယ်ဆောင်ရွက်မှုတွေများလာတဲ့အခါကျတော့အရှိတ်ဘက်ရင်းသွားပြန်ပြီလို့ထောက်ပြလာကြပြန်ပါတယ်အခုနိုင်ငံမဲ့ဘင်္ဂါလီအရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဖိအားပေးဖို့ပြင်ဆင်နေချိန်တရုတ်နဲ့ပုံမဆက်ဆံရေးတွေတိုးမြင့်လာတဲ့အခါကျတော့အရှိတ်ဘက်ပိုရင်းနေပြီလို့ဝေဖန်ထောက်ပြချက်တွေဟာ NLD အစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပဂတိမြန်မာနိုင်ငံရဲ့အခြေအနေအမှန်တွေသတင်းအမှားတွေနဲ့ကျင်းမြောင်းတဲ့လူမျိုးရေးအမြင်တွေပေါ်မှာသုံးသပ်နေကြတာလို့ပဲယူဆမိပါတယ်။တကယ်တော့အဖက်ဖက်မှနိုင်ကြနေတဲ့မြန်မာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအတွက် NLD အစိုးရဟာအရှိန်နဲ့ရောအနောက်နဲ့ပါဒန်းတူဆက်ဆံနေတာပါ။တဖက်ဖက်ကိုအလေးပေးပြီးဆက်ဆံနေရအောင်အရှိန်နောက်အင်အားကြီးနိုင်ငံတွေမျက်စောင်းထိုးရလောက်အောင်ဒေသတွေမှာဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံမဟုတ်ပါဘူး။နောက်ဆုံးအနေနဲ့ပြောရရင်ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေရဲ့ဖိအားတွေဟာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်အရေးစင်နာကောင်းတဲ့ဖြည့်ရှင်းရမရောက်ပဲအကြမ်းဖက်အုပ်စုတွေကိုအကာအကွယ်ပေးရရောက်နေပြီးအရှိတ်ဘက်ရိမ်းသွားအောင်တွန်းအားပေးရရောက်နေပါကြောင်းဆွေးနွေးလိုက်ရပါတယ
်။ဟုတ်ကဲ့ဒါကတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်။ဆိုတော့ဒီနေ့မှာဒေါက်တာလော့ကျော်စောမေးချင်ပါတယ်။ဒီရခိုင်အရေးရောက်ဒီလက်တလုံးနိုင်ငံတကာမှာတန်တမာရေးအရာထောက်ခံမှုရအောင်တရုတ်နိုင်ငံနဲ့ဟိုရင်းနှီးမှုယူရတယ်ပဲထားပါတော့လေ။ဒါကတော့ဒီရေတိုကာလကိစ္စဒါပေမဲ့ကမ္ဘာမှာဒီစီးပွားရေးနိုင်ငံရေးဩဇာအရှင်ကလည်းကြီးထွားလာနေတဲ့တရုတ်နိုင်ငံကိုရေရှည်မှာရောဒီမြန်မာနိုင်ငံကအာခိုဝါဒလိုရမယ်အလားအလာမျိုးတွေရှိနေသလားခင်ဗျ။အ
ော်ရှိပါတယ်အခုသူတို့ဒီ19ချိန်မြောက်ကွန်ကရစ်အပြီးမှာတရုတ်ပြည်ကသူစီးပွားရေး project တွေအများကြီးချလာပါတယ်ဒါကတော့သူကအဲခုနပြောတဲ့အဲဒါကတော့ကမ္ဘာကြီးတစ်ခုလုံးကဒီ globalization ကနေပြီးတော့နောက်ဆုတ်တယ်လို့ဖြစ်တာအောင်เนาะ American ဆိုရင် TPP တို့ဘာလို့ကနှုတ်ထွက်တယ်အဲ climate change ကနေနှုတ်ထွက်တယ်ဒါမျိုးတွေပေါ့အဲ EU ဆိုလို့ရှိရင်လည်းဟို Africa Empowerment လीအင်္ဂလန်ကနှုတ်ထွက်သွားတယ်ဒါမျိုးတွေဖြစ်နေတဲ့အခါမှာကမ္ဘာကြီးပေါ်မှာကကမ္ဘာ center ပေါ်မှာပါအဲကောင်းဆောင်မှုမဲ့တယ်လို့ဖြစ်နေပေါ့တချို့ကိစ္စတွေကတနိုင်ငံနဲ့လုပ်လို့မရဘူးဥမာ2008ဒီငွေရေးကြီးအကြက်တဲကနေပြီးတော့ကျော်လွန်နိုင်မှုဆိုရင်အားလုံးပါဝင်နိုင်မှုလို့တယ်အဲ့ဒီအတွက် तू ကအားလုံးပါဝင်နိုင်တဲ့ inclusive ပေါ့အားလုံးပါဝင်နိုင်တဲ့စီမံကိန်းဆိုပြီးတော့ဒီရှီကျင့်ဖင်ကတင်တဲ့ဒီပိုလမကိစ္စအဲ့ပိုလမကိစ္စမှာဆိုလို့ရှိရင် तू ကနိုင်ငံနေအားလုံးကလမ်းတစ်လျှောက်မှာရှိတဲ့နိုင်ငံနေအားလုံးအနေနဲ့မိမိရဲ့ဖွံ့ဖြိုးတိုးတက်ရေး model နဲ့တရုတ်ဒီလမ်းမနဲ့ဆက်ဆက်ဖို့ဒါကိုတရုတ်ကအများကြီးအားပေးနေတယ်ဟိုတနေ့ကဗီယက်နမ်မှာချုပ်ဆိုတဲ့စာချုပ်တွေမှာဆိုရင်လေဗီယက်နမ်ကသူ့ရဲ့ဗာလဲစင်ကြံနှစ်လမ်းနဲ့စီးပွားရေးဇုံတွေတခုတိဆောက်ရေးကိုတရုတ်ကပိုလန်မှာနဲ့ဆက်ဆက်လိုက်တယ်လာအိုဆိုလည်းတလို့ပဲလာအိုတရုတ်စီးပွားရေးစင်ကြံလမ်းတိဆောက်ရေးဆိုတဲ့စာချုပ်ကြီးချုပ်လိုက်ပြီးတော့လာအိုတနိုင်ငံလုံးမှာအဲ့မီယထာလမ်းဖောက်ပြီးတော့အဲ့မီယထာလမ်းကဟိုဒီဟိုနင်းထီရောက်မယ်စင်ကာပူထီရောက်မယ်အဲ့ဒါလိုဟာမျိုးတွေပေါ့ဗျာသူကအဲ့ဒါတွေကိုအကုန်လုံးဖြစ်တော့အဲ့ဒီ project တွေထဲမှာဗမာပြည်ကလည်းဝင်ရောက်ပြီးပါဝင်မှုဟိုတနေ့ကကာကြုံနဲ့တွေ့တော့မှလည်းသမရရှိချင်းပင်ကပြောတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေထဲမှာဗမာပြည်ကပါဝင်မှုအဲ့ဒါကြောင့်မလို့စီးပွားရေးလုပ်ငန်းအရာလဲဗမာပြည်ကထဲထဲဝင်ဝင်ပါဝင်လာမှာပဲမနေ့ကချုပ်တဲ့စာချုပ်လက်မှတ်ထိုးတဲ့အထဲမှာလဲအဲဒေါအောင်ဆန်းစုကြည်နဲ့သမရရှိချင်းပင်တို့ဟိုတက်တက်ပွဲမှာသူတို့အဲဗမာနဲ့တရုတ်စီးပွားရေးဗာလဲစင်ကြံလန်းဆောက်ဖို့ဆိုပြီးတော့စာချုပ်ချုပ်တယ်စင်ကြံလန်းဆိုတာကလမ်းပန်းဆက်သွယ်ရေးတွေပါတယ်လို့ပဲတခြားဆက်ဟိုဆက်ဆက်တွေပေါ့ဗျာဘာနာရေးအရာငွေရေးကြီးရေးအရာပြည်သူချင်းချင်းဆက်ဆံရေးအရာအဲ့ဒီအဆောက်အုံတွေပါအကုန်လုံးတစ်စုံလုံးပါမှာဒါတွေကဗမာပြည်အတွက်စီးပွားရေးအရာတစ်စုံတရာတက်လှမ်းနိုင်အောင်လုပ်ပေးနိုင်လိမ့်မယ်လို့ထင်ရပါတယ်
โอเคတကယ်တော့ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံခြားမူဝါဒဒီဗမ်မလိုက်မူဝါဒဖြစ်တဲ့အတွေးခေါ်ယူဆတစ်ခုပေါ်မူတည်တဲ့ဆက်ဆံရေးမျိုးမဟုတ်ဘဲနဲ့ဒီအပြန်အလှန်လေးစားမှုတွေပေါ်မှာမူတည်ဆက်ခံမဲ့ဆက်ဆံမဲ့ဒီမူဝါဒမျိုးကျင့်သုံးမဲ့ဆိုတာမျိုးကိုတခြားလုံးအခုအရသာအစိုးရလက်ထက်တည်တဲ့ဒီမူဝါဒကိုပဲသူတို့ဆက်ကျင့်သုံးနေရပါဒါပေမဲ့လည်းဒီရခိုင်အရေးကြောင့်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးအပေါ်မှာရက်ကတ်မှုတွေရှိလာမဲ့နောက်မြန်မာနိုင်ငံအနေနဲ့လည်းကိုယ်ကျိုးစည်းဝါးကိုရှေ့တန်းတင်စဉ်းစားဖို့လိုအပ်လာတဲ့အခြေအနေမျိုးဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံအနေနဲ့ပေါ့လေတရုတ်နဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်အနောက်နိုင်ငံတွေရဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်ဟိုဘာတွေများမျှော်လင့်လို့ရမလဲကိုအောင်သူငယ်အ
လှကျော်စိုးပြောသွားတာလည်းရှိပါတယ်အဲ့တော့အထောက်အကူစဉ်းစားမှာကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာသာပြီးတော့စဉ်းစားဖို့လိုတယ်လို့ထင်ပါတယ်အဲ့တော့တရုတ်ပြည်ကသူတို့ပြောကျင်တဲ့သူတို့ပြောကျင်တဲ့ကိစ္စအတိုင်းနဲ့ကျွန်တော်တို့ကဟုတ်ရှင်မဟုတ်ပဲကျွန်တော်တို့ကကိုယ့်ရဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်ကျွန်တော်တို့စဉ်းစားရတဲ့နည်းလမ်းကကျွန်တော်တို့မြန်မာအစိုးရအတွက်အဓိကကျတယ်လို့ထင်ပါတယ် အဲ့တော့ကျွန်တော်ဥပမာတစ်ခုပေးချင်တာကအေယာဝတီမြစ်ကြီးကိုကျွန်တော်တို့ချစ်နေလို့ရတယ်ဒါပေမဲ့အေယာဝတီမြစ်ကြီးကဒီတိုင်းပဲစီစဉ်ခိုင်းနေမှာလားပေါ့ကျွန်တော်တို့ကဒီတိုင်းသဘာဝကိုချစ်မှာလားဒါမှမဟုတ်ဆရာဆက်ထုတ်ပါလားဒါမှမဟုတ်လည်း logistic လို့ခေါ်တဲ့ပူးစမ်းသွားလာရေးအတွက်သုံးပါလားဒါမှမဟုတ်ရေအတွက်သုံးပါလားပေါ့နော်ဆိုတော့အဲ့တော့ဒီအတွက်ကိုစဉ်းစားမှာကျွန်တော်တို့တိုင်းပြည်ကစဉ်းစားမှာလို့ထင်ပါတယ်အဲ့တော့ခုနပြောတဲ့တရုတ်ကပူနမကြီးရဲ့ခေါင်းဆောင်အောင်မှာကျွန်တော်တို့ရဲ့တိုင်းပြည်ကပြောပြောမပြောပြောပေါ့နော်ကျွန်တော်တို့ရှောင်ပြေးလို့မလွတ်တော့ပါဘူးသူတို့ရဲ့ခေါင်းဆောင်ကိုကြံ့လို့ပါပြီအဲ့ဒီအချိန်မှာတော့ကျွန်တော်တို့ကခုနပြောသလိုပဲဟိုဘာခေါ်မလဲကျွန်တော်တို့ရဲ့မြို့သားအကျိုးစီးကအပြိုးသားအကျိုးစီးပွားကပါလဲပေါ့နော်ကျွန်တော်ဒါကိုကျွန်တော်တို့စဉ်းစားဖို့တင့်တဲ့အချိန်လို့ကျွန်တော်ထင်ပါ
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးဟိုတယောက်ကတော့ကိုတမောင်ဝင်းဖြစ်ပါတယ်မြန်မာနိုင်ငံကကိုတမောင်ဝင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်တယ်ပဲကျွန်တော်ဒီမြန်မာကအခုကကျွန်တော်ဆိုတာခါလေကျွန်တော်ရှိတယ်ရောက်နေတာတော်လူခွင့်ရေးဆိုပြီးတော့ဒီပင်ဂါလီကိစ္စတွေနဲ့သူကအရေးကြီးတယ်ကျွန်တော်ကတော့လောကလက်သက်ပါတော့ရအရမ်းဆိုအစိုးရကကျွန်တော်လို့ဒီဘက်ကရရှိပြီးတော့လုပ်ရတဲ့အချိန်မှာသူအလောင်းရံကနေလူခွင့်ရေးလူခွင့်ရေးလူခွင့်ရေးဆိုတာပါလဲဆိုတော့မင်းကြီးလည်းကကျွန်တော်လည်းတော့ဆော်ကားပြီးတော့လာပြီးတော့ဒီရေတဲနေတဲ့လောက်ကိုဝယ်တိုက်တဲ့လူတွေတော့ဘာတခေါ်မှကုလသမဂ္ဂလည်းမပြောဘူးအမေရိကန်လည်းမပြောဘူးအဲကျွန်တော်တို့ဆိုရလေတော့စစ်တပ်ကလည်းဒီလိုဝင်ရှင်းတော့မှအတားလူခွင့်ရေးလူခွင့်ရေးလည်းလုပ်နေ
ဟုတ်ကဲ့ပါကုတမဝင်းခုတော့ Facebook ပေါ်ကနေပေးထားတဲ့စာတချို့ရှိပါတယ်ရှားပေါင်းဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအီချောဆိုတဲ့သောရရှင်ရေးထားတာကတော့မြန်မာကအရှိရောအနောက်ပါတစ်ကမ္ဘာလုံးနဲ့ဆက်ဆံရေးပြည်လဲချင်တာတော့စိတ်ရင်အမှန်ပါနိုင်ငံရေးဘယောကဂျိုးဆိုးဝင်သွားလို့ယခုလိုဖြစ်သွားရတာပါတိတ်ပြီးဖိအားမပေးကြရင်ကောင်းမယ်ဒေါံဆန်းစုကြည်ကိုလည်းတစိမ့်ရှိအပြစ်တင်နေကြတာတွေလည်းမလုတ်သင့်ပါဘူးအမှန်တော့အမေရိကန်ကမြန်မာကိုကူညီသင့်တယ်မြန်မာဘက်ကရပေးသင့်တယ်ဒါမှကျမတို့မြန်မာကိုသူများကမစော်ကားရဲမှဆိုပြီးရေးထားပါတယ်နောက်သောရရှင်မထွေးဆိုသူကတော့အခုဖြစ်ပေါ်နေတဲ့ရခိုင်ပြည်ထနာဟာစစ်အာဏာရှင်တို့ရဲ့နိုင်ငံရေးဘယောကကြောင့်စတင်လာတယ်ဆိုတာလူတိုင်းမငင်းနိုင်ပါအနောက်နိုင်ငံတွေကအာဏာရှင်စနစ်မှာဒီမိုကရေစီနဲ့ပြည်စုံတဲ့စနစ်တို့တွန်းအားပေးနေချင်းစစ်အာဏာရှင်တို့ကတော့လက်မလွတ်ချင်ပဲကြားရောက်လာမဲ့ပြည်ထန်ကိုလည်းမခံချင်းမခံရဲရှိသမျှအာဏာကိုအမှုနည်းအကြမ်းနည်းနဲ့ပြည်ရဲ့မျိုးစုံတုံးပြီးလွတ်လန်းရှာခဲ့ကြတာပါမြန်မာနိုင်ငံကိုအာဏာရှင်စနစ်မှကွန်မြူနစ်နီးလန်းမကြောက်စေလိုတာကြောင့်ဒီမိုကရေစီတို့တွန်းအားပေးနေသောအနောက်နိုင်ငံနဲ့ဆက်ဆံရေးကသာပိုအရေးကြီးသည်ဟုထင်ပါသည်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကိုကိုဆိုတဲ့အကောင့်ပိုင်ရှင်ကတော့တစ်ကမ္ဘာလုံးနဲ့ဆက်ဆံရေးကအရေးကြီးတယ်လို့အင်းနီးချင်းနိုင်ငံနဲ့ဆက်ဆံရေးကပိုအရေးကြီးပါတယ်။နောက်တူကတော့မထေးသေးကြီးဆိုတဲ့အကောင့်ပိုင်ရှင်ပါ။အရှင်းနောက်မခွဲခြားသင့်ပါတဲ့ကိုပြည်သူလုံခြုံအေးချမ်းမှုအားလုံးနဲ့အဆင်ပြေသင့်ပါတဲ့။နောက်တူကတော့နှင်းစီဆိုတဲ့အကောင့်ပါရှင်မှာသူကတော့အရှင်းအောင်မခွဲကြပါတဲ့သို့တော့မြန်မာနိုင်ငံအပေါ်ကောင်းတဲ့ကိုချင်းစာတဲ့ဗန်နိုင်ငံကိုမဆိုအလေးထားသင့်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတရုတ်နဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဒီဆက်စွာတော်တော်ရှင်နေထဲမှာလည်းနည်းနည်းဟိုမချိနဲ့တန်နေကျွန်တော်ကြားခဲ့ရပါတယ်ဆိုတော့ဟိုဒီတခြားလုံးဒီစစ်စွဲနဲ့ပတ်သက်ခဲ့တဲ့စီးပွားရေးမှာဆိုလဲတနက်စားပုံစံနဲ့လုပ်ခဲ့တယ်ဆိုတာမျိုးတွေဟိုရှိခဲ့တယ်ဆိုတော့ကျွန်တော်ဒီနေ့ချိန်မှာပေါ့လေအင်းနီချင်းအရာကြီးနိုင်ငံတစ်ခုနဲ့ရင်းနှီးမှုရတာကောင်းတယ်ဆိုရင်ပဲသတိထားတဲ့ဆောင်ရံရှောင်ရံတွေရောဘာတွေရှိမလဲဒေါက်တာလက်ကျော်စောခင်ဗျာ
ဒီလိုရှိပါတယ်ဘယ်နိုင်ငံနဲ့ဆက်ဆံဆက်ဆံပါနော်အင်အားကြီးနိုင်ငံနဲ့ပဲဆက်ဆံအဲအင်အားငယ်တဲ့နိုင်ငံနဲ့ပဲဆက်ဆံကျမတို့ကဘာပဲဖြစ်ဖြစ်အပြန်အလှန်အကျိုးရှိမှုပါပဲဆက်ဆံမှာပဲဘယ်နိုင်ငံကမဆိုကျမတို့ကိုလာဆက်ဆံတဲ့အခါမှာပဲကျမတို့နိုင်ငံကဆင်းရဲနေရှာတယ်တနာလှကြီးရဲ့လို့သူတို့အကျိုးစီးပွားမကြည့်ပဲနဲ့ကျမတို့နိုင်ငံအကျိုးစီးပွားလေးပဲကွက်ပလေးပဲကြည့်ပြီးတော့လုပ်ပေးမှာမဟုတ်ပါဘူးသူတို့အကျိုးစီးပွားကိုလဲကိုအကျိုးစီးပွားဒီလိုပဲတွက်ကြမှာပဲအဲ့လိုတွက်ကြတဲ့အခါမှာကျမတို့ဗမာပြည်သူတွေအနေနဲ့လိုအပ်တာကကိုပြည်သူလူထုအကျိုးကိုတကယ်ကိုစားပြုတဲ့အစိုးရတရားရရှိထားရရပို့အရေးကြီးပါတယ်အဲဟိုတမတ်သားတို့ဟိုငါးမှုသားတို့ဒါမျိုးတွေတဲ့စစ်မှန်တဲ့ပြည်သူလူထုအကျိုးကိုလောက်ကင်ပေးမဲ့အစိုးရတရက်ကိုရဖို့အရေးကြီးပါတယ်အဲ့ဒီစနစ်တရက်ပေါ်လာရေးအတွက်တော့ဝိုင်းဝန်းကြိုးစားတင်နေတယ်အဲ့လိုကိုအစိုးရကကိုပြည်သူဘက်က ရသလောက်လုတ်ကင်ပေးမဲ့အစိုးရမျိုးရရင်ဘယ်လူနဲ့ပဲဆက်ဆံဆက်ဆံပူစရာမလိုဘူးထင်ပါတယ်တရုတ်ပြည်ဘက်ကဟုတ်တယ်သူတို့မှအမားတွေရှိခဲ့တယ်ဆိုတာအမှန်ပဲသူတို့မှလည်းကာလာတစ်ပိုင်းသူတို့ဒီလိုက်ယူလက်စားကိစ္စတွေပါတပုံကြီးရှိခဲ့တယ်အဲ့ဒီကိစ္စတွေလည်းသူတို့ရှင်းနေတာပါပဲသူတို့ဘက်ကသူတို့လည်းဖြစ်စဉ်တစ်ခုကိုဖြတ်နေတာပါပြုပြင်ပြောင်းလဲရေးတွေလုပ်ပြီးဖြစ်စဉ်တွေလုပ်နေတာပဲအဲ့ဒါကြောင့်မလို့သူတို့ကဟိုတလောတော့ကပြောတဲ့ထဲမှာတောင်ပါတယ်ဗမာတမတော်အနေနဲ့တရုတ်အဲ့ဒီပြုပြင်ပြောင်းလဲရေးတွေကိုလေ့လာသင့်တယ်လို့ပြောပါတယ်တရုတ်တပ်မှလည်းဒီလိုပဲပြဿနာတွေပေါ်လို့အခုတရုတ်တပ်ကိုစီးပွားရေးလုံကလုံးဝမလုပ်ရဆိုပြီးတော့သတ်မှတ်လိုက်တဲ့ကိစ္စတွေပါတယ်ရှိပါတယ်ဒါကြောင့်မလို့တချို့အဓိကအရေးကြီးတာကျမတို့ကိုယ့်ပြည်သူအကျိုး
ကိုယ့်ဘက်ကကိုယ်ကအားကောင်းမှုလို့တော့ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါပါဟုတ်ကဲ့
ပါဝင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာလှကျော်စောဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေအီးမေးလ်နဲ့ Facebook ကမှတ်ချက်ပေးပေးရသူတွေနဲ့ဒေါက်တာရှင်တင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လုံးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါရဲ့ရှင်။ခုလိုတိုက်ရိုက်လေးလိုင်းအစီအစဉ်ကိုသာမက VOA ကထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့တိုက်ရိုက်အသံနှင့်အစီအစဉ်တွေကို VOA Facebook စာမျက်နှာ VOA Bamis News မှာလည်းနားဆင်နိုင်ပါရဲ့ရှင
်။ကျွန်တော် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဒီအမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ3ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော်ဝါရှင်တန် DC ကနေတိုက်ရိုက်တင်ပြနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်7နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများစတဲ့သတင်းပတ်စဉ်ကန္တာရီနာဆင်ကြရဖို့ရှိပါတယ်ရှင်အခု VOA America တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
် American ထက်လွတ်တော်ကစနေနေ့မနေ့ပိုင်းမှာ Republican Party ကတင်သွင်းတဲ့အခွင့်ဥပဒေချမ်းကိုအတည်ပြုပေးလိုက်တဲ့အတွက်သမ္မတ Donald Trump ကအခြေကျုံကုန်ပြုလိုက်ပြီးဒါဟာ American သမိုင်းမှာအကြီးမားဆုံးအခွင့်လျှော့ချဖျက်တောက်မှုဖြစ်ကြောင်းသမ္မတအင်ဗျူမှာသတင်းတောက်တွေကိုပြောဆိုပါတယ်။ American Dollar 1.5 Trillion တန်မှုရှိတဲ့အခွင့်ဥပဒေချမ်းကိုထောက်ခံမဲ့50တမဲကန့်ကွက်မဲ့49မဲနဲ့စနေအစောပိုင်းကအထက်လွှတ်တော်မှာအတည်ပြုပေးခဲ့တာဖြစ်ပြီးဒီဥပဒေချမ်းကို Democratic Party ဝင်တွေကမထောက်ခံကြပါဘူး။ပိုဟမ်းမင်းကြီး Francis ကသူ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်အဆုံးသတ်ပြီးဗက်တီကန်ကိုမပြောင်းခင်စနေနေ့မှာဘင်္ဂလားဒေ့ရှ်ကခရစ်ယာန်ဖုံးတော်ကြီးတွေတီလာရှင်တွေနဲ့တွေ့ဆုံရမှာ Terrorism of Gossip လို့ခေါ်တဲ့ဗဇက်စီးမဆောင်ပဲပြောကြားခြင်းဟာဘာသာပေါင်းစုံကိုဘလို့ထိခိုက်စေတယ်ဆိုတာကိုမိန့်ကြားခဲ့ပါတယ်။ရေမောပြီးပြောကြားခဲ့တဲ့သူ့ရဲ့မင်းကွန်းနဲ့မှာဖယားသားတော်တမီတော်တွေဟာတာသနာရေးလှုပ်ဆောင်မှုတွေမှာကျဉ်းနာမှုရှိဖို့နဲ့ဗဇက်စီးမဆောင်ပဲမပြောကြဖို့တတိပေးပါတယ်။သူကိုယ်တိုင်ကြုံတွေ့ဖြတ်သန်းလာတဲ့အတွေ့အကြုံကနေပြောတဲ့ပုံဟန်မင်းကြီးရဲ့ပြောကြားချက်တဲ့မှာဒီတော့တမိတော်တွေဟာစကားတစ်ခေါက်မပြောခင်မှာကိုပြောမယ်စကားဘယ်အထိတက်ရောက်နိုင်လဲဆိုတာစဉ်းစားပြီးထိမ့်သိမ့်တိမ့်သိမ့်ပြောကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲမန်ပြည်နယ်မှာမကြာသေးခင်ကတာလီဘန်တွေကိုရှင်းလင်းတဲ့စစ်စင်ရေးတစ်ခုတွင်တာလီဘန်တွေအဓိကဝင်ငွေရနေတဲ့မွေးဆေးဝါးတွေကိုဖျက်ဆီးနိုင်ခဲ့ပြီးအမေရိကန်ဒေါ်လာတန်50လောက်တန်ဖိုးရှိမယ်လို့အာဖဂန်မှာရှိတဲ့အမေရိကန်ထိပ်တန်းဗိုလ်မှူးကြီးကပြောပါတယ်။ See they were pickering a majaro, children three be a chepe or than go parmazon chimpin and Hawaii Majara Yabi Pibare, Daham Yaguria and nuclear tech and lung and Jeshia Dre. Did I get children pinsen on three people? Hawaii pin anabenuga disamati anima, some chacha chagger up Pibare.
The Ningle name Naki, Taitanya Nere, Yamane Nangaragatri, and Jinjago, Docking Muta, Jinya, Bidwaraba, Diminas is in Tolo Yemuga, Gujojo, Dame Pippi, a Tampa engineer, Garo, Dave Magnus Piparish. The Ningle in Yanibet, Tana Gregani, Kodan IT, Tolumes is in Rigo, Lindomita, Sacha Kilo has Dickon Shangatonia, Lindomita Sako Kilo has Dinganga Changa, Lindomita Nasanga Kilo has Ditti, Gochanga, Rugani, Daya Pan, you Nas in Namare, Vigo Nas in Gajare, Jesu to Demare, Dorasha Mianerga, Namaji to Pida, Alon Shun Lanchami Javazition.
This program has come to you from the Voice of America, Washington.